Welcome to the Voice of America in Burmese.
Mingla Manake Masha, VOA American Tanya Nakana Satakune, Malana Sali, and Bodhuni Manake, and Season Nego, American Tiyongsi, Washington, DC, Murugani, Satan Cholan Pini Babisha, Lindomida, Thompson, Elise, Elise, Shitugani, Payunas, and I marry Jamamia to say, Masha.
The team reiterates its call on security forces to refrain from violence and to keep children and young people out of harm's way. UNICEF says that as of today, at least 23 children have reportedly been killed in the violence.
ဒီတဲ့တွင်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီသတင်းစာရှင်းလင်းပွဲမီဒီယာတွေနဲ့နိုင်ငံရေးလှလှာတုံ့သက်သူတွေအမြင်စီအာပီအေးဆိုင်ရာကဆက်ဆံရေးကိုယ်စားလှယ်ဦးထင်လင်းအောင်နဲ့ဆက်သွယ်မြင်းမြန်ချက်မြန်မာနိုင်ငံရဲ့မတည်ငြိမ်မှုကြီးချမ်းမှာထိုင်းနိုင်ငံရောက်မြန်မာရှေ့ပြောင်းအလုပ်သမားတွေကြုံတွေ့နေရတဲ့အခက်အခဲစတဲ့သတင်းတွေကိုနားဆင်ရပါမယ်။အစီအစဉ်နောက်ပိုင်းမှာတော
ွဲ့တွေလက်ချက်နဲ့တေးဆုံးရတဲ့ကလေးငယ်အနည်းဆုံး23ဦးရှိပြီလို့ကုလသမဂ္ဂကလေးငယ်ရန်ပုံငွေအဖွဲ့ UNICEF ကမတ်လ23ရက်အင်္ဂါနေ့မှာပြောပါတယ
် UNICEF says that as of today at least 23 children have reportedly been killed in the violence
ကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့ဒီကနေ့ထုတ်ပြန်ချက်အရဖေဖော်ဝါရီလတရက်နေ့နောက်ပိုင်းအကြမ်းဖက်မှုတွေအတွင်တေးဆုံးရတဲ့ကလေးငယ်အနည်းဆုံး23ဦးရှိပြီးထိခိုက်ဒဏ်ရာရတဲ့ကလေးငယ်အနည်းဆုံး17ဦးရှိကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရတဦးဖြစ်တဲ့ဖာဟန်ဟတ်ကအင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ကြီးအဆက်အသုံးပြုတာအပါအဝင်ကလေးတွေအပေါ်ဆက်ပြီးတိုက်ခိုက်မှုရှိနေတာကိုမြန်မာဆိုင်ရာကုလသမဂ္ဂရုံးဘက်ကအထူးစိုးရိမ်ကြောင်းပြောပါတယ်။ကလေးတွေနဲ့လူငယ်တွေဘေးကင်းစရေးနဲ့လုံခြုံရေးတပ်ဖွဲ့တွေအကြမ်းမဖက်ကြဖို့လည်းထပ်ပြီးတောင်းဆိုပါတယ်။ဆင့်အနာသိမ့်ပြီးနောက်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့တေဆုံရသူတွေထဲမှာမန္တလေးကအသက်9နှစ်အရွယ်မင်းကလေးငယ်အပါအဝင်ကလေးငယ်20ကျော်ရှိကြောင်းကလေးလူငယ်စောင့်ရှောက်မှုပေးနေတဲ့ Save the Children နိုင်ငံတကာအကူအညီပေးရေးအဖွဲ့ကလည်းအင်ကာနေမှာပြောပါတယ်။မန္တလေးကအသက်9နှစ်အရွယ်မိန်းကလေးငယ်တနက်ချီထိတေဆုံးခဲ့ရမှုဟာဆိုရင်ဖေဖော်ဝါရီလတရနေ့ဆရာနာသိမ့်မှုနောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တေဆုံးရသူတွေထဲအသက်အငယ်ဆုံးဖြစ်ပါတယ်။တနင်္လာနေ့မှာလည်းမန္တလေးစင်ကြယ်ဘုံရပ်ကွက်ကအသက်14နှစ်အရွယ်ယောက်ျားကလေးတဦးချီထိတေဆုံးခဲ့ရပါတယ်။
ကျွန်တော်တို့ရေတော့ပါအောင်ချမ်းပြည်တိုင်းဝင်ကြမယ်။ဒီမှာဝမ်းမြောက်ဝမ်းနေဒီလိုမြင်လို့
ရှင်ဘတ်ကိုကြည်ထီပြီးတည်ဆုံးပြရတဲ့အသက်16နှစ်အရွယ်မောင်ထွန်းထွန်းအောင်ကိုအင်ကာနီမှာမိတဲ့ကြိုပါရယ်။မန္တလေးမြရည်နန္ဒအင်ယာဝင်းမှာတနင်္လာနေ့တုန်းကစစ်တပ်ရဲ့ရဲကရက်ွက်တင်းဝင်ပြီးတနက်နယ်ပြစ်ခတ်ချိန်မှာဆန္ဒပြပွဲတွေမရှိဘူးလို့လည်းမျက်မြင်တွေ့သူတွေကပြောပါရယ်။အနာဒိန်းစစ်တပ်ရဲ့တနက်ကြီးထီတေဆုံးကြရသူမောင်ထွန်းထွန်းအောင်ကလာမယ့်ဇူလိုင်လမှာ15နှစ်ပြည့်မှာပါငင်းကျဲစွာဆန္ဒပြသူတွေအပေါ်တေးကြတဲ့အထိပြစ်မှတ်ထားတိုက်ခိုက်ခံရမှုအတွင်းကလေးတွေပါဝင်နေတဲ့အတွက်တုံ့လုံခြောက်ခြားရကြောင်းကလေးတွေအတွက်ဘေးကင်းလုံခြုံတဲ့နေရာဖြစ်ရမယ်အိမ်မှာနေရင်းတေဆုံးကြရတယ်ဆိုတဲ့ကိစ္စတွေအပေါ်မှာအထူးစိုးရိမ်ကြောင်း Save the Children အဖွဲ့ကပြောပါတယ်နေ့စဉ်ဒီပါကလေးငယ်တွေတေဆုံးနေရတာကိုကြည့်ရင်လုံခြုံရေးတပ်ဖွဲ့တွေဟာလူတွေရဲ့အသက်အန္တရာယ်ကိုလုံးဝအလေးမထားတော့တဲ့တရုတ်ဖြစ်တယ်လို့လည်းထောက်ပြထားပါတယ်။လုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့နိုင်ငံတော်ကလေးငယ်20ကျော်တေဆုံးခဲ့ရမှုအပေါ်တုံ့လုံခြောက်ခြားရတယ်လို့ပဲအသက်17နှစ်အရွယ်မိန်းကလေးငယ်တဦးအပါအဝင်တရားဥပဒေနဲ့ဖန်ခံထားတဲ့အနည်းဆုံးကလေးငယ်18ဦးရဲ့ဘေးကင်းလုံခြုံမှုကလည်းစိုးရိမ်ပွဲဖြစ်တယ်လို့ Save the Children အဖွဲ့ကပြောဆိုထားပါတယ်ရှင်။အနာဒိစစ်တပ်ကဖမ်းထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ကိုဒီကနေ့မတ်လ24ရက်ပုတ်ထုနေ့မှာတရားရုံးကြားနာဖို့ရက်ချင်းရှိပါတယ်။ဒေါင်းဆန်းစုကြည်ကိုပြစ်မှုဆိုင်ရာပုံမှန်၄ခုနဲ့ဆွဲဆိုထားပြီးနောက်ထပ်ပြစ်မှုဆိုင်ရာဆွဲချက်တွေထပ်တိုးဖို့အလားအလာရှိတယ်လို့ဒေါင်းဆန်းစုကြည်ရဲ့ရှင်းနေဦးခင်မောင်စောက VOE ကိုပြောပါတယ်။ခွင့်ပြုချက်မရှိဘဲ walkie talkie တွေအသုံးပြုမှု COVID-19 ကန့်သတ်တမ်းမြစ်ချက်ချိုးဖောက်မှုဆက်သွယ်ရေးဥပဒေချိုးဖောက်မှု Luru Subu Onjong Long Somu Sweat in it didn't have you be de sweat the Kujin Siga Tang Dan Tongiti Jack and Yang get sweat de Pit Lule Don San Suchinet Dwigwin Mia Bide Tuma Yeshini Ukimanzo got Pio Bari. Don San Suchigo video conference ne Botune Ma Dia Yong Topo de Yellow Ingani Maro Anna de Sedaya Ocho Yi Gam Siga Nibi Roma Dresa Shinlin Bolo Kebi, Jangong Dang Winjijo, Upio Menten Ye Pio Sujesu, the video Gule Puntia Kebari.
Gude, start out here, 80 Bima Ketare, American dollar, the tolling, Jude Apare, the Yara, a tonse, dollar, Nathane, Academy Shree, the Sejadado, a bina sang of mine, Susu, not quite the quail, to not Uri, Jusangi, Hong San Suchi, named her Wing Giro.
ဒေါအောင်ဆန်းစုကြည်ကိုရီးကိုရာအတွက်ပဲတုံးတုံးပါတီအောင်နိုင်ရေးအတွက်ပဲတုံးတုံးဒေါခင်ကြီးဖောင်ဒေးရှင်းအတွက်ပဲတုံးတုံးလူရဲနေရာပါတော့မှလို့ပြောပြီးကျွန်တော်ကိုယ်တိုင်ဒေါအောင်ဆန်းစုကြည်လက်ထက်ကိုခဲ့ပြီးခဲ့တာဖြစ်ပါတယ်ဒီမတိုင်ခင်ကလည်းလုပ်ငန်းရှင်တူဖြစ်တဲ့ဥမာဝိတ်ကဒေါအောင်ဆန်းစုကြည်ကိုကိုယ်တိုင်ငွေကြေးပေးခဲ့တယ်လို့ပြောထားတဲ့ဗီဒီယိုဖိ ဒီလိုအရာဖြစ်တဲ့ဆိုတဲ့ပြောဆိုချက်တွေလည်းရှိနေပါတယ်။ဒါပြင်ဒေါက်ဆန်းစုကြည်နဲ့ဘီလီယံနာတထေဂျော့ဂျ်ဆိုရော့စ်တွေ့ဆုံခဲ့တဲ့ဓာတ်ပုံနဲ့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြခဲ့ပြီးဂျော့ဂျ်ဆိုရော့စ်ရဲ့ ဖန်ဆာတဲ့ဒေါ်ဆန်းစုကြည်ကိုတော့ရှင်းနေတဲ့တွေ့ခွင့်မပေးသေးသလိုမလတရနေ့ကဗီဒီယိုကွန်ဖရင့်နဲ့တရားရုံးကျမ်းဟာမှုမှာလဲတရားသူကြီးနဲ့သာတွေ့ဆုံခွင့်စကားပြောခွင့်ပေးခဲ့ပါတယ်ရှင်။နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဖန်ဆီးခံထားတဲ့ဩစတြေးလျစီးပွားရေးပညာရှင်ပါမောက်ခရှောက်တာနဲ့ကိုအစိုးရလျှို့ဝှက်ချက်ဥပဒေလူဝင်မှု
န်တာမစ္စတာရှောင်းတာနာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သူ့ကိုဟိုစစ်ဆေးနေတဲ့ဟာကတော့ဒီမြန်မာနိုင်ငံလူမှုကြီးကြရေးအဥပဒေပုံမှန်73ကျင့်နဲ့မြန်မာနိုင်ငံအစိုးရလေးဘက်ချက်များအဥပဒေ31ခါကြီးနဲ့ကျွန်တော်တို့ကစစ်ဆေးနေရပါရှိတယ်စစ်ဆေးနေရပါရှိပါတယ်ဟိုဒါနဲ့ပတ်သက်လို့ကျွန်တော်စစ်ဆေးတာဆိုတာအဲ့ဒီကုနဲ့ပဲကျွန်တော်စစ်ဆေးတာဖြစ်တယ်
ဖန်စီထားတဲ့ပေါမောက်ခရှောင်းတန်းနဲ့ကိုမိသားစုနောက်ဩစတြေးလျတန်ယုံတာဝန်ရှိသူတွေနဲ့ဖုံးအဆက်အသွယ်နှစ်ချိန်ခွင့်ပြုခဲ့ပြီးဆက်ပြီးလဲခွင့်ပြုမယ်လို့အင်ကာနီကနေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါပေမဲ့လဲပေါမောက်ခရှောင်းတန်းနဲ့ကိုဖန်စီစစ်ဆေးနေတဲ့ကိစ္စဒီထက်ပိုပြီးပြောလို့မရသေးကြောင်းသူကပြောပါတယ်။နောက်ထပ်ဖန်ခံထားတဲ့ဩစတြေးလျနိုင်ငံသားတွေဖြစ်တဲ့မက်ထရူးအိုကိန်းနဲ့ခရစ်စတာအေဘရီတို့အတွက်လဲဩစတြေးလျတန်ယုံကကောက်စစ်ဆိုင်ရာဆောက်ရွက်ပေးနေရပါတယ်။ကဲစီထင်ရင်တဲ့တောက်ချန်လေးကဌာနေပြံမဲ့သူတို့ကိုတမ်းမြစ်ပြီးနေအိမ်အခြေချုပ်နဲ့ထိမ့်သိမ်းထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာရှိတဲ့ဩစတြေးလျနိုင်ငံသားတွေအနေနဲ့မရှိမဖြစ်လိုအပ်မဲ့ပစ္စည်းတွေစုဆောင်းပြီးဘေးကင်းအောင်နေကြဖို့လဲအင်ကန်နီမှာပဲဩစတြေးလျတန်ယုံကသတိပေးထားပါတယ်ရှင်။ဆီယနာတိမ်မှုစန့်ကျင်တဲ့နိုင်ငံတော်ဆန္ဒပြပွဲတွေအပေါ်အာဏာရေးအဖွဲ့ကကြီးအစ်စ်အုံပြူဆက်လက်အကြမ်းဖက်ဖြိုခွင်းနေတာနဲ့အတူပဲမတ်လ23ရက်နေ့မန္တလေးမှာပြစ်ခတ်မှုအတွင်းအနည်းဆုံး3ဦးသေဆုံးခဲ့ရကြောင်းအခုအညီပေးရဆောင်ရွက်သူတွေက BOA ကိုပြောပါတယ်။မန္တလေးစင်ကြေဘုံမြို့တွေဖြစ်တဲ့အောင်ပင်လေမြတ်ရည်နန္ဒာထွန်းတုံအောင်တာယာတို့မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကနေ့စဉ်ပြစ်ခတ်မှုတွေအတွင်းလူသေဆုံးမှုတွေရှိနေတာပါ။ရန်ကုန်မြို့ရင်းကအသားရှိတွေကိုလည်းဒေသခံတွေကိုအတ္တမခိုင်းစေမှုအပါအဝင်အင်အားသုံးရှင်းလင်းခဲ့ပြီးတဲ့နောက်မြို့ပြင်မြို့နယ်တွေကိုစစ်အုပ်ချုပ်ရေးနဲ့တင်းကျပ်ထားပါတယ်။နိုင်ငံတော်ဆက်အနာတင်ဆန့်ကျင်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကကြီးအစ်စ်သုံးပြစ်ခတ်တပ်ဖြတ်နေပြီမယ်လို့လည်းနိုင်ငံတော်မှာပုံစံမျိုးစုံနဲ့ဆန့်ကျင်ဆန္ဒပြနေကြပါတယ
်။
လုံချုံကြီးတပ်ဖွဲ့တွေရဲ့တနက်နေ့ပြစ်ခတ်မှုတွေရက်ွက်တွေအတွင်းနေရောညပါထင်းသလိုပြစ်ခတ်မှုတွေနောက်ပိုင်းမှာတော့ဆန္ဒပြသူတွေဘက်ကလည်းလူပေါင်းထောင်ချီစုဝေးတာမျိုးထက်လူစုလူဝေးအနေငယ်နဲ့နေရာခွဲပြီးတော့ဆက်လက်ဆန္ဒပြနေကြပါတယ်ရှင်
သောရှင်ရှင်ဦးပြပင်းရေ
သောရေသောရေ
သောရှင်ရှင်ဦးပြပင်းရေ
သောရေသောရေ
မ
မြန်မာဆီယနာတိုင်းမှုအတွင်းတေဆုံးခဲ့ရတဲ့မြန်မာပြည်သူတွေအတွက်မီးထွန်းညစ်ဆူတောင်းပွဲတရက်ကိုအိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာအင်္ဂါနေ့ကကျင်းပပါတယ်။မီးဇိုကျောင်းသားများအဖွဲ့ဝင်တွေကဖျားမိုင်းမီးတွေထွန်းညစ်ပြီးတေဆုံးခဲ့ရသူတွေအတွက်ဆူတောင်းခဲ့ကြပါတယ်။
And this is in solidarity with the Democratic Movement that we
ဒီမိုကရေစီရဲ့လှုပ်ရှားမှုတွေနဲ့အတူရပ်တည်တာကိုပြသတာပါလို့ပါဝင်လှုပ်ရှားတဲ့ကြောင်းသားတူကပြောပါတယ်။အိန္ဒိယအရှေ့မြောက်ပိုင်းမီဇိုရမ်ပြည်နယ်ကမြန်မာနိုင်ငံနဲ့နယ်နိမိတ်ထိစပ်နေသလိုတိုင်းနိုင်ငံပြည်သူတွေကုလူဆက်ဆံမှုလည်းများပါတယ်။ဆီယနာသိမ့်အပြီးလုံခြုံရေးစိုးရိမ်ချက်နဲ့မီဇိုရမ်ဘက်ကိုထွက်ပြေးတင်းရှောင်ကြသူတွေထဲမှာမြန်မာရဲတပ်ဖွဲ့ဝင်တွေလည်းပ ကျန်တယ်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ5.32 kHz 938တုံများ5.40 kHz 948တုံများ5.48 kHz 615တုံများနဲ့5.190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကဗုဒ္ဓဦးနဲ့မနေ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရဲတူပါဝင်လူ10ဦးသေဆုံးနေကြတဲ့ကော်လရာဒိုပြည်နယ်ဘိုလ်ဒါမျိုးပစ်ခတ်မှုအပြီးမှာအမေရိကန်သမ္မတဂျိုးဘိုက်ဒန်ကနိုင်ငံတော်ဝန်တက်ခတ်ရေးလက်နက်တွေပေါ်ပိတ်ပင်ဖို့အင်ကာနေမှာတောင်းဆိုလိုက်ပါတယ်
။ I don't need to wait another minute let alone an hour.
ယူရီးယားအတွက်ကိုကယ်ဖို့အတွက်လွယ်ကူရိုးရှင်းတဲ့အစ်စနစ်ကိုလှုပ်ဆောင်ရမှာတမိနစ်တနိုင်လောက်စောင့်နေဖို့မလိုပါဘူး။သမ္မတဘိုက်ဒန်ကအင်ဂျီကနေတဆင့်အထက်နဲ့အောက်လွှတ်တော်နေရာစလုံးကိုအလင်းမြန်ဆောင်ရွက်ဖို့အခုလိုတိုက်တွန်းခဲ့တာဖြစ်ပါတယ်။ဆက်လက်ပြီးသမ္မတဘိုက်ဒန်ကတိုက်ခိုက်ရေးလက်နက်တွေနဲ့ကြီးပူအများကြီးထည့်သွင်းနိုင်တဲ့ကြီးကပ်တွေကိုကျွန်တော်တို့ပိတ်ပင်နိုင်ပါတယ်လို့လည်းပြောသွားတာပါ။သူကိုယ်တိုင်အထက်လွှတ်တော်အမတ်နဲ့အထက်လွှတ်တော်ရဲ့တရားရေးကော်မတီဥက္ကဋ္ဌဖြစ်စဉ်ကလည်းအခုလိုအလားတူဥပဒေပြုမှုမျိုးကိုလွတ်ဆောင်ခဲ့တာကိုလည်းအလေးပေးပြောကြားခဲ့ပါတယ်။ဒီဥပဒေဟာ1994မှာအတည်ပြုနိုင်ခဲ့ပြီးဆယ်နှစ်ကြာမှာတော့တည်တံ့ကုန်ဆုံးခဲ့ပါတယ်။တနက်ဝယ်ယူရမှာနောက်ကျောင်းရာဇဝင်တောင်းခံမှုနဲ့ပတ်သက်ပြီးဥပဒေပြုရေးတိစုပ်နေခဲ့ရမှာအောက်လွှတ်တော်ကအတည်ပြုပြီးသားဖြစ်တာမို့အထက်လွှတ်တော်အနေနဲ့လည်းထောက်ခံပေးဖို့ဘိုက်ဒန်ကတောင်းဆိုထားပါတယ်။ဗိုလ်ဒါမျိုးပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့တည်ဆုံသူတွေရဲ့မိသားစုဝင်တွေနဲ့အသက်ရှင်လွန်မြောက်လာသူတွေနဲ့အတူစိတ်နှလုံးချေကွဲရကြောင်းသမ္မတဘိုက်ဒန်ကပြောဆိုသွားပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကကော်လိုရာဒိုပြည်နယ်ဗိုလ်ဒါမျိုးကစတိုးဆိုင်တစ်ခုအတွင်းပြစ်ခတ်မှုကြောင့်လူ10ဦးတည်ဆုံခဲ့ရပြီးအသက်22နှစ်အရွယ်တနင်္လာရှိသူတူကိုဖမ်းဆီးတရားဆွဲဆိုထားတယ်လို့ရဲကအင်္ဂါနေ့မှာပြောပါတယ်။အမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ကအာဖဂန်နစ္စတန်နိုင်ငံနဲ့အမေရိကန်စစ်တပ်တွေရုတ်သိမ်းရေးအတွက်ညီလီပြည်နယ်မှာနီလန်းကုန်မဆိုမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO အဖွဲ့ကြီးနဲ့တိုင်ပင်ညှိနှိုင်းသွားမယ်လို့တန်ဋိဌာန်ချလာကြောင်းပြောဆိုလိုက်ပါတယ်။လက်ချက်အမေရိကန်တပ်ဖွဲ့ဝင် 2500 နဲ့ NATO တပ်ဖွဲ့ဝင်ပေါင်းပေါင်းများစွာကိုမေလ10ရက်နေ့မတိုင်မီရုတ်သိမ်းမှုအမေရိကန်ကကတိကဝတ်ပြစ်ထွက်တာဖြစ်ပါတယ်။အဆိုပါနောက်ဆုံးနေ့သတ်မှတ်ချက်ကိုသမ္မတထရမ့်အဆိုအားနဲ့တာလီဘန်တပုံတို့က2020 February ကလက်မှတ်ရေးထိုးခဲ့ကြတာလည်းဖြစ်ပါတယ်။ကျွန်တော်တို့အတူသွားခဲ့ကြတယ်အတူတကွပဲမှန်ကန်အောင်ပြုပြင်နိုင်ခဲ့ကြတယ်အချိန်ရောက်တဲ့အခါမှာအတူတကွပြန်လဲထွက်ခွာကြရလိမ့်မယ်လို့ဘလင်ကန်ကဘရက်စတ်မြို့မှာသတင်းတောက်တွေနဲ့တွေ့ဆုံစဉ်အာဖဂန်တွက် NATO နဲ့ American တပ်ဖွဲ့တွေရဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့မေးမြန်းရမှာအခုလိုဖြေချခဲ့တာဖြစ်ပါတယ် NATO တပ်ဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးတွေဟာအာဖဂန်နစ္စတန်နဲ့ပတ်သက်ပြီးတော့ရှေ့ဘာဆက်လုပ်မလဲဆိုတာကိုရှေ့နှစ်ရက်ထဲမှာဆွေးနွေးဖို့အတွက်မဟာမိတ်ဌာနချုပ်မှာအတူရောက်ရှိနေကြတာလည်းဖြစ်ပါတယ်တာလီဘန်ပြောခွင့်ရဇဘေဟလာမူဂျာဟစ်ကတော့ဘိုက်ဒန်ရဲ့မှတ်ချက်ကိုတုံ့ပြန်ရမှာအမေရိကန်ကစာချုပ်ကိုလေးစားဖို့နဲ့ပြည်ပြည်ဝဝအကောင့်တယ်ဖို့သဘောအုပ်စုကမျှော်လင့်လာတယ်လို့ VOA ကိုပြောဆိုခဲ့ပါတယ်။နိုင်ငံဖြတ်ကျော်အကြံဖက်အုပ်စုတွေနဲ့ဆက်ပြီးတော့ပေါင်းနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုတာလီဘန်ဘက်ကညှင်းဆိုလာပြီးအာဖဂန်နစ္စတန်နိုင်ငံအတွင်းတိုက်ပွဲတွေလျှော့ချဖို့နိုင်ငံတကာကတောင်းဆိုထားတာကိုလည်းတာလီဘန်ခေါင်းဆောင်တွေကညှင်းပယ်ထားတာပါ။တီးလင်ကနိုင်ငံအတွင်းအခြေအနေကိုလေးလာစောင့်ကြည့်ရည်ပြုလုပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးကြီးကဲ့သို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်တစ်ခုကိုလူ့ခွင့်ရေးကောင်စီကအင်ကာနေမှာအတည်ပြုလိုက်ပါတယ်။ထောက်ခံမဲ22မဲ၊ကန့်ကွက်မဲ17မဲနဲ့ကြားနေမဲ14မဲရှိခဲ့ပြီးနိုင်ငံတကာစည်းမျဉ်းတွေလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်ဆက်ပြီးဖမ်းဝရမ်းထုတ်ခံရတာမျိုး၊တရားစွဲဆိုခံရတာမျိုးရှိလျင်ချက်ချင်းဗန်မလိုက်တဲ့လေးလာစုံစမ်းမှုတွေအသေးစားပြုလုပ်ပေးဖို့ကုလသမဂ္ဂလူ့ခွင့်ရေးအဖွဲ့ကြီးကတည်ရင်းကအဆိုအဝါကိုတောင်းဆိုထားတာပါ။အနောက်နိုင်ငံတွေဥဆောင်ပြီးထောက်ခံမဲပေးခဲ့ကြပြီးတရုတ်၊ရုရှား၊အရီထရီးယားနဲ့ဖိလစ်ပိုင်တို့ကတော့ကန့်ကွက်မဲပေးခဲ့ကြပါတယ်။အိန္ဒိယကတော့ဂျာနီမဲပေးခဲ့တဲ့နိုင်ငံတွေကတခုဖြစ်ခဲ့ပါတယ်။နောက်လာမဲ့ချိုးဖောက်မှုတွေအတွက်အချက်လက်တွေစုဆောင်းဖို့ခွဲခြားစိတ်ချဖို့နဲ့အသက်တည်အထောက်အထားတွေကိုထိန်းသိမ်းဖို့အတွက်ကုလလူခွင့်ရေးကော်မရှင်နာမင်းကြီးကနေပြီးတော့စွမ်းရည်မြင့်တင်တဲ့လှုပ်ဆောင်ချက်တွေရလည်းဖြစ်ပါတယ်။ဒ တီးလင်းကနိုင်ငံရေးဝန်ကြီးဒက်နစ်ဂွာနာဝန္ဒနာကတော့အနောက်နိုင်ငံတွေဟာကမ္ဘာတောင်ချမ်းကိုလွှမ်းမိုးကျင်နေတာဖြစ်တယ်လို့ဆက်စွဲပြောဆိုလိုက်ပြီးဒီဆုံးဖြတ်ချက်ဟာဂျနီဗာအခြေစိုက်အဖွဲ့ဝင်48နိုင်ငံရဲ့မဲအများစုကိုရရှိခဲ့တာမဟုတ်ဘူးလို့လည်းဆိုပါရယ်လူခွင့်လေးလာစောက်ကြီးရေးအဖွဲ့ကြီးကတော့နိုင်ငံတကာတရားမျှတမှုနဲ့တာဝန်ယူမှုကိုတိုးတက်စေတဲ့သမိုင်းမှတ်တိုင်ဆုံးဖြတ်ချက်တစ်ရပ်ဖြင့်ကြေညာခဲ့ပါရယ်ကိုရိုနာဗိုင်းရပ်စ်ကပ်ပြီးကြောင့်ကမ္ဘာလုံးဆိုင်ရာ TB ဆုတ်ယုတ်ကတိုက်ဖျက်ရေးအောင်မြင်မှုတွေဆယ်စုနှစ်တစုကျော်နောက်ကျသွားခဲ့ရတယ်လို့လာမယ့် March 24မှာကြားအောင်မယ်ကမ္ဘာ TB အဆုတ်ရောဂါတိုက်ဖျက်ရေးနေ့မတိုင်မီဆရာဝန်တွေကသတိပေးလိုက်ပါတယ
်။ Despite being preventable and curable tuberculosis
ကာကွယ်ကူသားနိုင်ပေမဲ့လည်း TB အဆုတ်ရောဂါဟာကမ္ဘာပေါ်မှာတည်ဆုံမှုအများဆုံးကူးစက်ရောဂါဖြစ်နေပြီးနှစ်ဆက်လူတစ်သန်းခွဲတည်ဆုံရတာမို့လူနှစ်သိန်းခွဲလောက်နှစ်ဆက်တည်ဆုံရတဲ့ကုက္ကံအားကျဆင်းမှုရောဂါ AIDS ကပိုပြီးတည်ဆုံမှုများပါတယ်လို့ Unit 8အဖွဲ့ရဲ့ပြောခွင့်ရ Harvey Vasosak ကပြောတော်တာပါ။နိုင်ငံ၉ခုမှာတခုဟာ TB အဆုတ်ရောဂါပြန့်နှံ့မှုမြင့်မားနေတာဖြစ်ပြီးဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊အင်ဒိုနီးရှား၊မြန်မာ၊ပါကစ္စတန်၊ဖိလစ်ပိန်း၊ဆောက်အာဖရိကာ၊တဂျက်ကစ္စတန်နဲ့ယူကရိန်းနိုင်ငံတွေမှာရောဂါတွေ့ရှိကူးသားမှုပြန်ပြ23ရာခိုင်နှုန်းရှိနေတယ်လို့ဂျနီဗာအခြေစိုက် Stop TB Partnership အဖွဲ့ရဲ့ဒေတာတွေ့ရှိချက်တွေအရဆိုပါတယ်
Geographically, Southeast Asia represents 44 people.
တတိယအဖြစ်အရှေ့တောင်အာရှဒေသမှာ TB အဆုတ်ရောဂါကူးစက်သူ44ရာခိုင်နှုန်းရှိပြီးတော့အာဖရိကက25ရာခိုင်နှုန်းနဲ့ Pacific အနောက်ဘက်ခြမ်းက18ရာခိုင်နှုန်းရှိနေပါတယ်လို့လည်း Unit 8ဖွဲ့ရဲ့ပြောခွင့်ရ Harvey Vaurser ကဆက်ပြောသွားပါတယ်။ကမ္ဘာ TB အဆုတ်ရောဂါတိုက်ဖျက်ရေးနေ့ကိုဂျာမန်သိပ္ပံပညာရှင် Robert Koch ကရောဂါဖြစ်ပွားစေခဲ့တဲ့ virus ပိုးကိုစတင်တွေ့ရှိကြောင်းကြေညာတဲ့1882 March 24ကိုသတ်မှတ်ခဲ့တာဖြစ်ပါတယ်။ TB အဆုတ်ရောဂါဟာအခုချိန်ထိကမ္ဘာသေဆုံးမှုအများဆုံးကူးစက်ရောဂါတစ်ခုဖြစ်ဦးဆောင်နေစေလည်းဖြစ်ပါတယ်။ TB အဆုတ်ရောဂါကိုကုသဖို့ဆေးတမျိုးတည်းသာရှိပြီးရရောက်ပြီးသူတွေအတွက်ဒီဆေးရအာနိသင်ရလဲအကန့်အသတ်နဲ့ရှိနေပါတယ်။ TB လူနာတွေအတွက်အသုံးပြုတဲ့ဆေးရုံခန်းတွေကလည်းကိုဗစ်ရေပေါ်လူနာဆောင်တွေဖြစ်ချက်ချင်းပြောင်းလဲခဲ့ရပြီးအသွာအလာကန့်သတ်မှုတွေချမှတ်ထားတာကြောင့် TB ဆန်းသက်ဆက်စည်ခြင်းနဲ့ကုသခြင်းတွေပေါ်မှာလွန်စွာထိခိုက်ရတာဖြစ်ပါတယ
်။ပေါ်ဒခုနေ့မနေ့ပိုင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်မြတ်သူတို့ပြောပြပေးခဲ့တာပါရှင်။VOE ရဲ့ဗုဒ္ဓဟူးမနဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညနဲ့ဒုတိယပိုင်းနာယူဝဲမှာတော့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOE ရဲ့ Facebook စာမျက်နှာ VOE Burmese News နဲ့ VOE ရဲ့ website စာမျက်နှာburmese.voanews.com တို့မှာလည်းအခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းမှာပဲဖန်ယူနှားဆင်နိုင်ပါတယ်။အခုတော့သတင်းလွှာရည်နဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အရင်ဆုံးတော့မြန်မာနိုင်ငံမှာ February 1ရက်နေ့အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဆန္ဒပြပွဲတွေကိုပြစ်ခတ်နှိမ်နင်းတာကြောင့်တည်ဆုံရသူတွေထဲမှာကလေးငယ်တွေလည်းပါဝင်နေတဲ့အပေါ်နိုင်ငံတကာကသတိပေးနေတဲ့အကြောင်းကိုပြောပြပေးပါမယ်ရှင်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်လှုပ်ရှားမှုတွေကိုအာဏာပိုင်တွေကအကြမ်းဖက်နှိမ်နင်းရကအသက်9နှစ်အရွယ်ကလေးတူအပါအဝင်ထိခိုက်ပေဆုံးမှုတွေတိုးလာနေတဲ့အပေါ်မှာကုလသမဂ္ဂအပါအဝင်နိုင်ငံတကာကထပ်မံသတိပေးနေပါတယ်။ညီညွတ်စွာဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းတဲ့လှုပ်ရက်တွေကိုရပ်ဖို့တိုက်တွန်းနေတဲ့ကြားမှာပဲနိုင်ငံတော်ဝန်တွေကြီးထိခိုက်မှုသတင်းတွေလည်းဆက်လက်ထွက်ပေါ်နေတာကြောင့်နိုင်ငံတကာကစိုးရိမ်နေကြပါတယ်။မြန်မာနိုင်ငံမှာ February 1ရက်နေ့အာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြပွဲတွေကိုအင်အားသုံးနှိမ်နင်းတာကြောင့်တည်ဆုံရတဲ့အထက်မှာကလေးငယ်တွေလည်းပါဝင်နေတဲ့အပေါ်အလွန်စိုးရိမ်မိတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ဒုတိယပြောရေးဆိုခွင့်ရှိသူ Fahrenheit ကပြောပါတယ်
။ On Myanmar, our country team says it is deeply concerned about the continued use of force against children. This includes live ammunition.
ကြည့်စစ်တုံးကြီးပါပေါ့ကလေးငယ်တွေပေါ့ဆက်လက်ပြီးအင်အားတုံနေနေတဲ့ပေါ့ကူးစိုးရင်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကရုံးကပြောပါတယ်အမျိုးမျိုးတပ်ဖွဲ့ဝင်တွေအနေနဲ့ကျန်းသက်လို့ရတယ်မလုံချောင်းနဲ့ကလေးတွေနဲ့လူငယ်တွေအန္တရာယ်မဖြစ်အောင်စောင့်ကိုလည်းထပ်မံတောင်းဆိုလိုက်ပါတယ
်ကုလသမဂ္ဂကလေးငယ်များရမုံငွေအဖွဲ့ UNICEF စီရင်တွေအရ February 1ရက်နေ့နောက်ပိုင်းမှာဆန္ဒပြပွဲအင်အားတုံဖြုတ်ခွဲတာတွေကြောင်းကလေးငယ်အနည်းဆုံး23ယောက်တိတ်ဆုံးခဲ့ရပြီးပြင်းပြင်းထန်ထန်ဒဏ်ရာရသူ17ယောက်ရှိတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ပြောခွင့်ရ Fahrenheit ကပြောပါတယ်။မနေ့ကမန္တလေးမြို့မှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့ ခုနှစ်နှစ်အရွယ်ကလေးတယောက်သေဆုံးခဲ့ရတဲ့အတွက်မြန်မာနိုင်ငံမှာဆက်အနာတိမ်မှုဆန့်ကျင်သူတွေအပေါ်မှာအင်အားသုံးနှိမ်နေရတာသေဆုံးခဲ့ရသူတွေထဲမှာအသက်အငယ်ဆုံးလည်းဖြစ်ခဲ့ပါတယ်ဒီခုနှစ်နှစ်အရွယ်ကလေးငယ်ဟာအိမ်ထဲမှာဖခင်ဖြစ်သူနဲ့အတူရှိနေတော့မှပြစ်ခတ်မှုကြောင့်တေဆုံးခဲ့ရတာလို့မိသားစုဝင်တွေနဲ့နှီးဆက်သူတွေကသတင်းမီဒီယာတွေကိုပြောပါတယ်တင်းနှလာနေတော့ကလည်းမန္တလေးစင်ကြီးဘုံရက်ကွက်ကအသက်14နှစ်အရွယ်ယောက်ျားလေးတူကြီးထိပ်ပြီးတော့တေဆုံးခဲ့ရပါတယ်မန္တလေးမှာဒီအပိုင်းအတွင်းပြစ်ခတ်ခံရလို့တေဆုံးသူတွေထဲမှာအသက်18နှစ်မပြည့်သေးတဲ့ကလေးငယ်တွေပါဝင်နေတယ်လို့အသက်20ကျော်လူငယ်တွေလည်းပါဝင်ပါတယ်မန္တလေးမြရိနန္ဒာအင်ညာကလူနေအိမ်တွေကိုတင်းနှလာနေကပြစ်ခတ်မှုကြောင့်အသက်14နှစ်အရွယ်ကလေးငယ်မောင်ထွန်းထွန်းအောင်ကိုတနက်ထိမှတေဆုံးခဲ့ရတာပါ။ကလေးငယ်ကဆန္ဒပြသူတွေရဲ့ပါဝင်တာမဟုတ်ဘဲနဲ့အိမ်မှာနေရင်းနဲ့တနက်ထိမှတေဆုံးခဲ့တာဖြစ်တယ်လို့မိခင်ဖြစ်သူကပြောပါတယ်
ကလေးရတာပါလို့နော်မန္တလေးကလည်းပြိတ်မလို့လေညိုးနေလေမှာကျွန်တော်ဒီနေ့တိုင်းလာသူ့မနေ့ကတည်းကဒီနေ့မှကြောက်ရတာပေါ့ကောင်းပါတယ်ကျွန်တော်ယူတော့မရဘူးယာကျွန်တော်စားနေတယ်လို့ကွတ်တော့ကလေးလေးလေးကတနေသားလေးကနော်ငါသားငယ်ပါသေးတယ်လို့ငါသားလိုက်ချင်ရဲ့အမေကတရားယူရယောက်ျားမအားပေးမှလောက်ကုတ်ဒီဘက်ငါသားရဲ့နိုင်ပါသေးလားမင်းများပြောသမားလို့ပြညာပြောတယ်ငါရင်ညိုးလို့မရအနာကလည်းပြောတော့လို့မြန်မာနဲ့လည်းပြော
မန္တလေးမြို့မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်နေတာကြောင့်နေ့စဉ်လူသေဆုံးမှုတွေဖြစ်ပေါ်နေပြီးမနေ့ကတည်းကတည်းကလေးယောက်သေဆုံးခဲ့ပြီးသေဆုံးသူတွေထဲမှာအသက်မပြည့်သေးတဲ့ကလေးငယ်တွေပါဝင်လာတယ်လို့ကယ်ဆယ်ရေးအဖွဲ့ဝင်တူက VOE ကိုပြောပါတယ
်။ပြီးရင်တနက်နေ့ကလေးမလေးတယောက်ကတော့ဟိုဟာကားနဲ့ပို့နေတဲ့ကားပေါ်မှာပဲတည်သွားတယ်။ပြီးရင်တစ်ဖက်ဆိုင်ပေါ့နော်ဒီဟာမင်းလားမသိဘူး။အဲ့ဒီတစ်ဖက်ဆိုင်ကစွဲတို့ကောင်လေးကသူတို့တွေလာလို့ဆိုပြီးတော့ရင်းလိုက်တကောင်ဆွဲချလိုက်တဲ့အချိန်မှာအဲ့ရင်းလိုက်တကောင်အကနေပြစ်လိုက်တဲ့ဟာကဟိုနဖူးကိုဒူးယူပေါက်သွားပြီးဆုံးသွားတယ်ပြောတယ်။နေ3အခု3ယောက်ရယ်မနက်က1ယောက်ရယ်ပေါ့မနက်ကဒီဘက်မှာ1ယောက်တည်သွားသေးတယ
်။နေပြီးတော့မှအင်္ဂါနေ့ကပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာတော့စစ်ကောင်စီပြောခွင့်ရဖိုးချုပ်စွန်မင်းထွန်းကဆန္ဒပြပြည်သူတွေဘက်ကအကြမ်းဖက်လုပ်ရက်တွေကြောင့်အင်အားသုံးနှိမ်နှင်းရတာဖြစ်ကြောင်းကောက်ွယ်ပြောဆိုခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့အင်္ဂါနေ့ကစီရင်အရာလုံးညုံရေးတက်ဖွဲ့ပြီးလက်ချက်နဲ့တည်ဆုံသူအဖြစ်အတည်ပြုနိုင်သူ260ကျော်ရှိကြောင်းပြောဆိုထားပြီးလက်တွေ့မှာဒီထက်ပိုပြီးများနိုင်တယ်လို့လည်းပြောပါတယ်။နိုင်ငံတကာပရဟိတအဖွဲ့အစည်းတစ်ခုဖြစ်တဲ့ Save the Children အဖွဲ့ကလည်းမန္တလေးမြို့မှာ9နှစ်အရွယ်ကလေးတူအပါအဝင်ကလေးငယ်တွေတည်ဆုံမှုတိုးလာနေတဲ့အပေါ်မှာအင်္ဂါနေ့ကပဲသတိပေးလိုက်ပါတယ်။လုံညိုရေးတက်ဖွဲ့ရဲ့လက်ချက်နဲ့တင်းနှလာနေတဲ့အင်္ဂါနေ့မှာနောက်ထပ်တည်ဆုံတဲ့သူ3ဦးအပါအဝင်အခုဆိုရင်ကလေးငယ်20ကျော်တည်ဆုံပြီး18ယောက်ထက်မနည်းဟာလဲဖမ်းဆီးခံထားရကြောင်းပြောပါရယ်။ငင်းချင်းစွာဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နှင်းမှုတွေကြောင့်တည်ဆုံရသူတွေထဲမှာကလေးငယ်တွေပါဝင်နေတာကိုထိတ်လန့်တုန်လှုပ်ဖွယ်တွေ့နေရကြောင်းလည်းအင်္ဂါနေ့ကထုတ်ပြန်ချက်မှာ Save the Children အဖွဲ့ကပြောဆိုထားပါရဲ့ရှင်။
ဒီအမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောကဖြစ်နေ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါရစေ။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလောကဆိုတဲ့စာသားလေးတွေတော့အဲ့ကနေပြီးအီးမေးလ်သတင်းလောကကိုတောင်းယူနိုင်ပါသေးတယ်။နောက်တစ်နေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bamiset@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျနှံအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်ဒီနေ့နှစ်ချိန်ပို့ပေးတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်တစုတစီတွေရရှိသိရှိနိုင်အောင်စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။ဒီရေအမေရိကန်အစံရဲ့ဗုဒ္ဓဟူးနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီသတင်းစာရှင်းလင်းပွဲမီဒီယာတွေနဲ့နိုင်ငံရေးလှိလာသုံးသပ်သူတွေရဲ့အမြင်ကိုတင်ပြပေးချင်ပါတယ်။မနေ့တုန်းကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကနေပြီးတော့မှသတင်းစာရှင်းလင်းပွဲပြုလုပ်တာမှမီဒီယာကိစ္စ၊အကြမ်းဖက်ဆန္ဒဖော်ထုတ်မှုကိစ္စတွေအပါအဝင်နိုင်ငံတော်အဆင့်လက်ပြီးလက်ယူမှုကိစ္စတွေကိုရှင်းလင်းပြောဆိုခဲ့ပါတယ်။ဒီပေါ်မှာမီဒီယာတွေနဲ့နိုင်ငံရေးလှိလာသုံးသပ်သူတွေကဘယ်လိုအမြင်ရှိပါသလဲ VOA သတင်းတောက်နိုင်ကွန်းအင်ကပြောပြပေးပါမရှင
်မြန်မာသမ္မတကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနောက်ပိုင်းစစ်အာဏာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြပွဲတွေဆက်တိုက်ဖြစ်ပွားနေတာပါဒ Dilo tip wamuma, the chum media yet rema popia chenet, we told Luzo who we bar and lule, Nangarosima Ocho Yi Kansi ye, digging it rinsa chenlin boema, Pioso Kenaba. Nyama Chanele Kunya for doing who kumichoga, Nanga Yi Chang Yin Jap Pipuala de Pedanago, Media for Lucha Lusu Ware.
Chamber movie Pilaga, the Ganger Anandine Gianita, the Anandine Haga Nangi, Dinam Chese, Digani, Anandam Yetilani, Diariku, Chamber Pupu, Eddie Hariga, Elucilla, Dinama, O Dream Yari, Dinga, who down the Pio in the Democrat.
ဒီဟာတွေဖြစ်တဲ့အကြောင်းရင်းကသူငငင်းအကြောင်းရင်းကိုဝှစ်တဲ့ရည်ရွယ်ချက်မျိုးဖြစ်နေပါတော့။သမ္မတကလည်းအာဏာသိမ်းသိမ်းခဲ့ပြီးနောက်ပိုင်းမီဒီယာမှာတွေကိုဖမ်းဆီးမှုတွေသတင်းမီဒီယာတွေကိုပိတ်ပင်မှုတွေပြုလုပ်လာခဲ့တာပါ။ဒါပြင်အဝေးရောက်လှုပ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလှုပ်တော်ကိုယ်စားပြုကော်မတီ CRPA ကိုစက်တွေတဲ့မီဒီယာတွေနေနဲ့မတရားသိမ်းအုပ်ဒေပုံမှာစကွန်းနဲ့တဲ့တရားစွဲခံရမယ်လို့လဲဒီကနေ့သတင်းစာရှင်းလင်းပွဲမှာပုံရုပ်ဆောင်မင်းထွန်းကပြောဆိုသွားပါတယ်စစ်အာဏာရှင်စနစ်မျိုးကြီးဟဲ့လားလူတို့ကညဉ့်ဉန်းစွာဆန္ဒပြတယ် ကျွန်တော်လက်လာနဲ့ခုခံတယ်လို့အဲ့ကနေတစ်ဆင့်ကျွန်တော်တို့ဟိုခုကကတော့ပြင်ဝင်ရှိတယ်ခုကနာတရားတွေဆိုတဲ့အပေါ်ကနေပြီးတော့ခုနောက်ပိုင်းမှာဆိုရင်လူဘက်ကလည်းအခုရှာနာရှင်ဟုတ်စုနဲ့စစ်ကောင်စီနဲ့ပတ်သက်ပြီးဆွေးနွေးညှိနှိုင်းမှုဆွေးတော်ရမ်းရှိတယ်2008ခုကလည်းကပိမှုတော်ရမ်းရှိတယ်နောက်ဆုံးကြတော့အထွေထွေလက်နက်ကင်လုပ်ရှားမှုစီးဦးတည်တော်တော့မှာပဲကျွန်တော်တို့ကတော့ယူဆပါ ားပေးလိုက်ယူမှုနဲ့မရမာမှုတွေရှိခဲ့တယ်လို့လည်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။လက်ပေးလိုက်ယူမှုဆွဲချက်တင်မှုတွေနဲ့ပတ်သက်လို့ဒီပေါ်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းနိုင်ငံရေးလှိလသုံးသပ်သူဦးရဲထွန်းကအခုလိုမြင်ရှိပါတယ်
။ကျွန်တော်တို့ကတော့ဗျာဒီမိုကရေစီအစိုးရတရားပြက်လာတဲ့အခါအငြင်းအစိုးရတွေနဲ့မတူဘဲနဲ့ဆန့်ရှင်းနဲ့အစိုးရမျိုးမျှော်လင့်တာပေါ့နော်။ဆိုတော့အခုမကြားတဲ့ဟာတွေကတော့တိုင်းပြည်အတွက်စိတ်ကောင်းပေါ့နော်။ဒီလိုမတန်ရှင်းမှုတွေပေါ်ထုတ်တဲ့နေရာမှာပေါ်ထုတ်တဲ့လူကလည်းတန်ရှင်းတဲ့လူဖြစ်တာတော့ကောင်းတာပေါ့။အခုတော့အဲ့ဒီလိုအခြေအနေမဟုတ်ဘူးပေါ့ဗျာ။နော်။ဆိုတော့ပြောမယ်ဆိုရင်တော့နိုင်တဲ့လူကသူဥအောင်ဆော်နေကြတာပါပဲ
။လက်ပေးလိုက်ယူမှုဆွဆွဲချက်နဲ့နိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်ပါဝင်အစိုးရပိုင်းအကြီးအကဲတွေကိုလည်းစိတ်ကောင်းစီကနေတရားစွဲဆိုမှုတွေရှိနေတယ်လို့စုံစမ်းစစ်ဆေးမှုတွေဆက်လက်ဆောင်ရွက်နေတယ်လို့ပြောပါတယ်ခင်ဗျာ။
နိုင်ငံရေးမှရှင်အခုတော့ CRPH နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်လင်းအောင်နဲ့ဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်ပေးပါမယ်။ CRPH နဲ့ပတ်သက်လို့စစ်ကောင်စီဘက်ကချင်းချောက်တဲ့လုပ်ရမှန်သမျှသူတို့ကိုထိခိုက်မှာမဟုတ်ဘူးလို့ CRPH နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်လင်းအောင်ကပြောပါတယ်။စစ်ကောင်စီရဲ့အင်္ဂါနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ CRPH နဲ့ဆက်သွယ်တဲ့သတင်းမီဒီယာတွေကိုအေးအေးယူသွားမှာဖြစ်တယ်လို့ကြေညာခဲ့တယ်လို့ CRPH online အစည်းအဝေးမှတ်တမ်းကိုလည်းသတင်းဖြစ်ထုတ်ပြန်ခဲ့ပါတယ်။ဒီအပေါ်မှာ CRPH တုံ့ပြန်ချက်သဘောထားနဲ့ပတ်သက်ပြီးတော့မတ်အင်ဂျင်နိုင်ငံဦးထင်လင်းအောင်ကိုဆက်သွယ်နေမြန်ထားပါရဲ့ရှင်
။ထိခိုက်မှုမရှိနိုင်ပါဘူးဗျာ။ကျွန်တော်တို့ရဲ့စီဝေးမှတ်တမ်းတွေကိုသူတို့ရတယ်ဆိုတာလဲအမှန်တဝက်အမှားတဝက်မှားတာတွေလည်းများမယ်မှန်တာတွေလည်းများတယ်လည်းများမယ်။ဒါပေမဲ့ကျွန်တော်တို့ရဲ့လုပ်ငန်းစဉ်ကိုထိခိုက်ဖို့ဆိုတော့လုံးဝမဖြစ်နိုင်ပါဘူး။ကျွန်တော်တို့ကကျွန်တော်တို့လုပ်ငန်းစဉ်ကိုတက်တက်မမဆောင်မမပဲတွားနေတာကျွန်တော်တို့လမ်းကြောင်းပေါ်မှာကျွန်တော်တို့ရှောင်နေတာဖြစ်ပါတယ်
။ဟိုတစ်ဖက်မှာကျတော့ဒီစစ်ကောင်စီကနေပြီးတော့ lobby လုပ်ဖို့ဆိုပြီးတော့ဒီ Israel လူမျိုးကနေဒါအခြေစိုက်တဲ့ lobby အဖွဲ့တစ်ခုကိုငှားတဲ့အခါမှာစစ်ကောင်စီငှားထားတဲ့ lobby ကနေပြောတာကတော့သူတို့စစ်တပ်ဘာတွေလုပ်နေလဲဆိုတာကိုသတင်းအမှန်ကန်အမြင်မှန်တွေရအောင်လုပ်မယ်တစ်ဖက်မှာလည်းဒီ Rohingya တွေကိစ္စကိုဟိုဒီလက်ခံဖို့ပေါ့နော်သူတို့ဆိုဒီ UAE ဒီ Arab စော်ဘားမြန်နိုင်ငံနဲ့ပေါ့နော်ဒီတချို့နိုင်ငံတွေနဲ့သူတို့စကားပြောနေတဲ့ဒီ Rohingya တွေပြန်ခေါ်ရေးကိစ္စဆိုတာမျိုးတွေထုတ်ဖော်ပြောဆိုသွားတာရှိပါတယ်ဆိုတော့ဒီ CRPH အနေနဲ့ရော Rohingya အရေးကိစ္စအထူးသဖြင့် Rohingya ဆိုတဲ့အသုံးနှုန်းဒီဒီပေါ်မှာ CRPH ရဲ့ရည်တည်ချက်ဘယ်လိုရှိပါလဲရှင
် Rohingya ပဲတုံးတုံးဘယ်လိုမျိုးခေါ်ဖို့ပဲတုံးတုံးဗျာဒါကတော့လူမျိုးတစ်မျိုးပေါ်မှာတုံးမဘာသာရဲ့ဘာသာရေးကိုယ်ပွင့်မှုပေါ်မှာကျွန်တော်အနေနဲ့ဘာမှပြောစရာမရှိပါဘူးတခုပဲရှိတာကအဲ့ဒီလိုအသုံးနှုန်းဘယ်လိုပဲတုံးနှုန်းသွားတုံးနှုန်းသွားအဲ့ဒီလူတွေပေါ်မှာဆက်ဆံတဲ့အခါအဲ့ဒီလူတွေပေါ်မှာထိတွေ့တဲ့အခါမှာနော်ဒီမိုကရေစီစံရုံးနေတဲ့အကိုက်ကြီးရဲ့လား နော်ပြီးလို့ရှိရင်လူအခွင့်အရေးနဲ့ရောကိုက်ညီရလားဘလို့ပဲသုံးတာသုံးတာလူတွေကိုတော့အာညီကိုလိုမောင်နှမရင်းချလိုချစ်ခင်ပါတယ်ဆိုပြီးတော့ပြီးတော့မှသွားပြီးတော့တနက်နဲ့ပြစ်ဒုံနဲ့ရိုက်အိမ်မီးရှို့မရင်းကျင်ဆိုတဲ့ဟာမျိုးနဲ့ဆိုရင်တော့ဒီလိုစံချိန်စံညုံးနဲ့ကတော့သူ့အတူဘလို့ပဲခေါ်ကြိုက်တယ်လို့ခေါ်ဘယ်လိုလူမျိုးကိုဘယ်လိုတိုင်းရင်းသားကိုဘယ်လိုပဲခေါ်ပေါ့နော်ဒါကဘာမှအတိတ်ပဲမရှိပါဘူးသူတို့ကြိုက်တယ်လို့ခေါ်ပေါ့နော်ဆိုတော့ကျွန်တော်တို့ကတော့နော် CRPH နေနဲ့ဆိုလကောင်းအဲ CRPH ကနေထွက်ပေါ်လာမဲ့အစိုးရကနေဆိုလကောင်းကျွန်တော်တို့အနေနဲ့ကတော့ရိုဟင်ဂျာတွေပေါ်မှာကျွန်တော်တို့ကလူအခွင့်အရေးစံချိန်စံညုံးနေနဲ့ထိတွေ့ဆက်ဆံသွားမယ်နော်ပြီးလို့ရှိရင်ကျွန်တော်တို့ကနိုင်ငံတကာမှာရှိနေတဲ့နော်ဒီတင့်သုံးနေတဲ့စံချိန်စံညုံးနေနဲ့နော်ဒီမိုကရေစီဆိုင်ရာထိုင်ချုံနေတဲ့အတုပ်အတူတူကျွန်တော်တို့ကဒါကိုဆက်ဆံပြီးတော့ဆေးဆက်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်ဗ
ျအခုဒီ CRPH ကသက်ဆိုင်ရာယာယီဝင်ကြီးအသီးသီးကနေပြီးတော့သက်ဆိုင်ရာဒီဌာနအလိုက်ကိုအမိန့်ထုတ်ပြန်ကြေညာချက်တွေထုတ်ပြန်လာရှိပါတယ်ဆိုတော့ဒီကြေညာချက်တွေဒီထုတ်ပြန်ချက်တွေကလက်ရှိပြည်တွင်းနဲ့ပြည်ပမှာပေါ့နော် CRPH ရဲ့ထုတ်ပြန်ချက်တွေကဘယ်လိုတက်ရောက်မှုတွေရှိနေလဲရှင
်ဟာပြည်တွင်းမှာဆိုလို့ရှိရင်ဒီကြေညာချက်တွေကြောင့်လူတွေကအားတက်လာတယ်ဗျနော်ဥပမာဖြင့်မီတာကတွေမပေးရဘူးအခွန်တွေမဆောင်ရဘူးဆိုလို့ရှိရင်လူတွေကအဲ့ဒီပုံမှာ CRPH ကိုလူဒုကထောက်ခံမှုကရပြီးသားဖြစ်တယ်ဗျနော်ပြီးလို့ရှိရင်ဒါ legitimacy လို့ခေါ်တဲ့ဒါတရားဝင်မှုကလည်း CRPH ကမှာအပြည့်အဝရှိနေတယ်အဲ့တော့လူဒုက CRPH ကိုလိုက်ပြီးတော့ထောက်ခံလာတာဒီဒီစစ်ကောင်စီရဲ့ကြဆုံးကမ်းဖြစ်မှာပဲဗျဆိုတော့ဒါကကျွန်တော်တို့ရဲ့အောင်မြင်မှုပေါ့နော်ကျွန်တော်တို့ရဲ့ပညာချက်တွေပုံမှာရိုက်ခတ်မှုတွေကိုလူတွေကလိုက်ပြီးတော့လူတွေကလိုက်ပြီးတော့လုပ်တဲ့အကြောင်းမို့ဒါရိုက်ခတ်မှုတွေဖြစ်လာဒါအောင်မြင်မှုပဲဗျဒီတိုင်းပဲပြပမှာလည်းဒီလိုပဲเนาะကျွန်တော်တို့ဒီဝင်ကြီးတွေကိုအတိအမှတ်ပြုတယ်ကျွန်တော်တို့အခု CRPH ချက်နေခန့်ထားတဲ့ဝင်ကြီးတွေနဲ့နိုင်ငံကအစိုးရတွေနဲ့လည်းတွေ့ဆုံမှုတွေရှိနေတယ်ဒါတွေကကျွန်တော်တို့ရဲ့အောင်မြင်မှုပဲဗ
ျနောက်တစ်ခုကကျတော့ဒီ2020ရွေးကောက်ပွဲမှာအနိုင်ရတဲ့ဒီလွှတ်တော်ကိုယ်စားလှယ်ဒီ CRPH နဲ့ဆက်သွယ်လို့ရှိရင်မတရားအသေးအဥပဒေပုံမှန်ဆက်ခွန်တင်းနဲ့တရားစွဲခံရမယ်ဆိုပြီးတော့စစ်ကောင်စီကဟိုကြေညာလိုက်တဲ့အတွက်ပေါ့နော် CRPH ရဲ့အပေါ်မှာရောဘယ်လိုတက်ရောက်မှုတွေရှိလာနိုင်လဲရှင်
ဘလို့တရားမှုမှမရှိဘူးလို့ကျွန်တော်ကတော့ပြောလို့ရတယ်ဗျ။ဘာဖြစ်လို့လဲဆိုတော့သူတို့မတရားအသိဉာဏ်ကျင်ညာတဲ့ CRPHD ခုနကတော့ပြောသွားတယ်။တရားဝင်မှုအရာကြည့်လို့ရှိရင်လူထုကနေထောက်ခံထားတဲ့ပါလီမန်အဖွဲ့ဝင်တွေနဲ့ဖွဲ့စည်းထားတာဖြစ်တယ်။အဲ့ဒါကြောင့်မလို့သူတို့ဘလို့ကျင်ညာဓာရီကစာရွက်ပုံမှာပဲရှိတယ်။သူတို့ရဲ့ဥပဒေဆိုတာကလည်းဗဇတ်ထရေကနေထွက်လာပြီးတော့ဥပဒေကဲ့သို့အာဏာတည်သောအမိန့်ဆိုတာတွေကဒါနှစ်ပေါင်းများစွာဖြစ်ခဲ့တာ။ဒါပေမဲ့ဒီအမိန့်နေဥပဒေတွေဒီတရားသလားမတရားသလားမှန်သလားမမှန်သလားဆိုတာလူထုကတည်ပြီးသားပါဗျ။ဒီအပြေးနဲ့ဆက်သွယ်လို့သူတို့ဒီလိုမျိုးဖြစ်လာမယ်ဆိုလို့ရှိရင်လူလူတရက်လုံးကနေပြီးတော့သူတို့မကြောက်မရွံ့ဆက်သွယ်နေတာပဲအဲ့တော့ဘာဖြစ်မှာလဲသူတို့ပဲကြဆုံးမှာပဲဗ
ျနိုင်ငံတကာမှာရှိတဲ့ဒီမြန်မာတန်ယုံနေကနေပြီးတော့ဒီတန်ဝင်တန်းနေပေါ့နော်တန်တမန်ဝင်တန်းနေအခု CDM အမိတ်မနာခံရေးဒီအကြမ်းမဖက်လှုပ်ရှားမှုတွေမှာသူတို့ပါဝင်လာတဲ့အခြေအနေတွေလည်းတွေ့ရပါတယ်သူတို့ရဲ့လိုအပ်ချက်တွေအတွက်ပေါ့နော်ဒီ CRPH ဘက်ကနေပြီးတော့ဟိုဘလို့တာဝန်ယူဆောင်ရွက်ပေးနေလဲရှင်
တန်တမန်နဲ့ပတ်သက်ပြီးတော့ကျွန်တော်နဲ့တိုက်ရိုက်ဆက်သွယ်တာလည်းရှိတယ်။အဲအခုတို့ရှင်တန်မတီဥကြောမထွန်းနဲ့ဆက်သွယ်တာတွေလည်းရှိတာပေါ့နော်။အဲဆိုတော့ကျွန်တော်တို့ဘက်ကနေပြီးတော့ community နဲ့ပေါင်းပြီးတော့ဓာတ်တွေကိုကာကွယ်သူတို့ရဲ့နေရေးထိုင်ရေးစားရေးတောက်ရေးကိုတတ်နိုင်သလောက်တာဝန်ယူပေးထားတာရှိတယ်။အဲပြီးလို့ရှင်ရင်အဲ့ဒီတက်ဆိုင်ရာနိုင်ငံတွေရဲ့နိုင်ငံရေးဝန်ကြီးဌာနတွေကိုကျွန်တော်တို့ကလှမ်းပြီးတော့အကြောင်းကြားပြီးတော့သူတို့ရဲ့ status တွေကိုပေါ့နော်သူတို့ရဲ့ဗီဇာတွေ passport တွေအဲ့ဒီလိုမျိုးကိစ္စတွေမှာလည်းကျွန်တော်တို့ဝိုင်းပြီးတော့ကုနေတာတွေလည်းရှိပါတယ်ဗျ။
ဆိုတော့အခုဆိုရင်ဒီ American ဘက်ကနေပြီးတော့ဟိုမြန်မာကိစ္စကိုပေါ့နော်သူတို့တော်တော်လေးပြင်းပြထန်ထန်ဖိအားပေးဆောင်ရွက်လာနေတဲ့အပိုင်းမှာတနည်းလာနေရဆိုလို့ရှင်လေသူတို့ဒီစစ်ကောင်းဆောင်တွေကိုထပ်ပြီးတိုးပြီးတော့ပြစ်မှတ်ထားအရေးယူတာနောက်ဒီတက်မအလိုက်ကိုသူတို့အတိအကျနံပါတ်ရင်းနဲ့တက်ပြီးတော့ပြစ်မှတ်ထားပြီးတော့တန်ခတ်အရေးယူတာတွေလှုပ်လာတယ်။တစ်ချိန်တည်းမှာပဲအခုဆိုရင်ဒီ American နိုင်ငံသားရေးဝန်ကြီးကနေပြီးတော့သူအခု EU ဥရောပခီးစဉ်သွားတယ်ပေါ့နော်ဆိုတော့သူတို့ဒီအမေရိကန်ကပြောထားတာကလေမြန်မာကိစ္စနဲ့ပတ်သက်ရင်သူတို့ရဲ့မဟာမိတ်တွေနဲ့အတူတကွအနီးကပ်ပူးပေါင်းဆောင်ရွက်သွားမယ်ဆိုတာလေပြောထားတာရှိတဲ့ခါကျတော့အခုအမေရိကန်နိုင်ငံသားကြီးဘလင်ကင်ရဲ့ဒီဥရောပခီးစဉ်မှာပေါ့နော်ဟိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီမြန်မာအရေးကိစ္စကိုဘယ်လောက်ထိဆောင်ရွက်လာနိုင်မယ်အနေအထားရှိလဲရှင်
အခုကျွန်တော်တို့ဟိုရက်ကဆိုလို့ရှိရင်တော့ကျွန်တော်တို့အားမရဘူးပေါ့ဗျာအမေရိကန်နိုင်ငံရဲ့အဲ့လိုလှုပ်ဆောင်မှုတွေကိုပေါ့နော်ဒါပေမဲ့အခုရက်ပိုင်းမှာတော်လေးအားရစရာကောင်းလာတယ်ဗျပြီးလို့ရှိရင်အခုပိတ်ဆို့မှုတွေလည်းဆက်ပြီးတော့လာမယ်ဆိုတော့လည်းကျွန်တော်တို့ကြားသိနေရတယ်။အဲပြီးရင်ကျွန်တော်တို့နဲ့လည်းတိုက်ရိုက်စကားပြောနေတာလည်းရှိတယ်ဗျာ။ American Soya ရဲ့ agency 3ခုလောက်ပေါ့။ဌာနကြီး agency မဟုတ်ဘူး department ကြီး3ခု4ခုလောက်နဲ့ကျွန်တော်တို့စကားပြောနေတာတွေရှိတယ်။အဲကျွန်တော်တို့ CIA data တွေသူတို့ကိုပေးထားတာတွေရှိတယ်။ဆိုတော့ရှေ့လျှောက်ပြီးတော့ America ဘက်ကနေ American Soya ဘက်ကနေပြီးတော့အဲပိတ်ဆို့မှုတွေတန်ခတ်ပိတ်ဆို့မှုတွေရေးယူမှုတွေအများကြီးထပ်ပြီးတော့ပေါ်လာဖို့ရှိတယ်ဗျ။မကြခင်လေမကြခင်ပါတယ်ပေါ့ပေါ့နော်။
ပြီးတော့ကျွန်တော်တို့စိုးရိမ်ကရှိရမလားဗျဆင်သွားရင်လမ်းဖြစ်တယ်ဆိုတာဆိုတော့အမေရိကကနေပြီးတော့ဒီ EU နိုင်ငံတွေကိုသွားမယ်เนาะနောက်တခြားနိုင်ငံတွေကိုသူတို့သွားပြီးတော့သူတို့ရဲ့မဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်ဆိုလို့ရှိရင်တော့ဒီတန်ခတ်ပိတ်ဆို့မှုတွေကဒီ EU ဘက်ကနေလည်းပေါ်ထွက်လာမယ်နောက်တခြားနိုင်ငံတွေကလည်းပေါ်ထွက်လာဖို့ရှိပါတယ်ဗျ မြန်မာနိုင်ငံမှာဆက်ရနာတိမ်မှုကြောင့်စိုးစိုးဝါးဝါးဖြစ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြားမှာဗန်နဲ့ငွေလွှဲလုပ်ငန်းတွေပိတ်ထားတဲ့အတွက်ထိုင်းနိုင်ငံမှာရှိတဲ့မြန်မာရွှေပြောင်းအလုပ်သမားတွေဟာမြန်မာပြည်ကသူတို့မိသားစုဆွေမျိုးတွေစီကိုတရားဝင်ငွေပြန်ပို့ဖို့အခက်အခဲတွေ့နေပါတယ်ဒီအကြောင်း Writer
စတင်းကိုအခြေခံပြီးတော့ကိုခင်မောင်စုမင်းကပြောပြပေးပါရှင်ထိုင်းနိုင်ငံမှာရှိကြတဲ့မြန်မာရွှေပြောင်းအလုပ်သမားတွေဟာအရင်ကသူတို့လုပ်အားကားတွေကိုကိုဗစ်ကပ်ရောဂါကြောင့် ဗန်နဲ့ငွေလွှဲလုပ်ငန်းတွေဖိတ်ထားတဲ့အတွက်မြန်မာပြည်ကမိသားစုဆွေမျိုးတွေစီကိုတရားဝင်ငွေပြန်ပို့ဖို့အခက်အခဲတွေ့ခဲ့ရပါတယ်အဲ့ဒါနဲ့တစ်ဆက်တည်းအခုတစ်ခါမှလည်းမြန်မာပြည်မှာစစ်အာဏာသိမ်းလိုက်တဲ့အတွက်နိုင်ငံရေးမတည်မငြိမ်ဖြစ်လာပြီးငွေလွှဲဖို့ကပိုပြီးတောင်ခက်ခဲကုန်ရပါတယ်အဲ့ဒီအထက်မှာဂျွိုင်းအမီရှိအမျိုးသမီးဟာပြီးခဲ့တဲ့9နှစ်လောက်ကနေဆက်ကို ေးခဲ့ပါတယ်အဲ့ဒီလိုနဲ့သူဟာရရှိလာတဲ့ဝင်ငွေရဲ့၄ဘုံ၃ဘုံကိုလားစင်မပြတ်ဗမာပြည်ကမိသားစုတွေစီပြန်လွှဲပေးနိုင်ခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့လကစာပြီးအခြေအနေတွေပြောင်းပြန်ဖြစ်ကုန်တယ်။အထ
င်မှာခေါင်းမင်းပေါ်ထန်ကစတဲ့အနည်းခဏခါ
ကျမတို့ဒီမှာငွေရှိလို့ပို့ခြင်းတောင်မှမြန်မာပြည်ကိုပို့လို့မရပြန်ပါဘူး။အိမ်ကငွေမပို့နိုင်ရင်မြန်မာပြည်မှာရှိတဲ့မိသားစုတွေရက်တည်ရေးအတော်ခက်ခဲပါလိမ့်မယ်။ကျမအပြင်နဲ့ဒေါ်လေးတို့ကအသက်အရွယ်ကြီးနေကြပါပြီ။သူတို့အတွက်ဈေးကူဖို့အစားအစာအတွက်တို့ကငွေလိုတယ်လေ
။ကျွိုင်းအနေနဲ့အခုဆိုရင်ဂျားပွဲစားကိုငွေလွှဲကမတန်တဆပေးပြီးမြမပြည်ကမိသားစုဝေစီကိုတရားမဝင်ငွေလွှဲပေးနေရပါတယ်။အဲ့ဒီလိုလွှဲတာဟာအာမခံချက်မရှိပေမဲ့ထိုင်းနိုင်ငံမှာရောက်ရှိနေကြတဲ့ရွှေပြောင်းအလုံသမားခန့်မှန်း၄တန်းလောက်ဟာတခြားနီလန်းရွေးစရာမရှိဘဲဒီနီးကိုပဲအသုံးပြုနေကြရပါတယ်။ရွှေပြောင်းနေထိုင်သူများဆိုင်ရာနိုင်ငံတကာအဖွဲ့အစည်း IOM ရဲ့ထိုင်းနိုင်ငံဆိုင်ရာတာဝန်ခံ Geraldine Ansar ကအဲ့ဒီမှာရှိကြတဲ့မြန်မာရွှေပြောင်းအလို့သမားတွေဟာအခြေအနေဆိုးတွေနဲ့ကြုံတွေ့နေရတယ်လို့ပြောပါတယ်
9% out of 10 that we interviewed basically mentioned they were not able to
Tomorrow Luce ရောက်မှာကိုယောက်ကိုမြင်ញံကြည့်တော့မြန်မာပြည်ကသူတို့အိမ်တွေကိုတရားဝင်လမ်းကြောင်းကနေငွေလွှဲလို့မရဘူးတဲ့အဲ့ဒီလိုလွှဲလို့ရတဲ့သူအနေငယ်ကြတော့လေအခါတိုင်းလိုမဟုတ်ဘဲနည်းနည်းလေးပဲလွှဲနိုင်တယ်လို့ပြောပါတယ
်အဲ့ဒီလိုပြည်ပရောက်ရွှေပြောင်းအလို့သမားတွေအနေနဲ့မြန်မာနိုင်ငံကိုတရားဝင်လမ်းကြောင်းတွေကနေငွေလွှဲနိုင်မှုရော့ကျသွားရင်တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုလည်းရိုက်ခတ်လိမ့်မယ်လို့သူကပြောပါတယ
်
တိုင်းနိုင်ငံရှိမြန်မာရွှေပြောင်းအလို့သမားတွေဟာတရားဝင်လမ်းကြောင်းတွေကနေတစ်နှစ်ကိုအမေရိကန်ဒေါ်လာ38,000ဝန်းကျင်ပြန်လွှဲပေးနိုင်ကြပါတယ်ဒါမြန်မာနိုင်ငံရဲ့ GDP အမျိုးသားဝင်ငွေရဲ့4.3%ခန့်ဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာ
ကိုခင်မောင်ဆူမင်းပြောပြပေးခဲ့တာပါရှင်အခုတော့ American နိုင်ငံရေးဘက်ကိုအလှည့်ပေးကြရအောင်ပါ American Mexico နယ်စပ်မှာရောက်နေတဲ့ရွှေပြောင်းဝင်ရောက်သူတွေအရေးတမရ Biden အစိုးရအနေနဲ့အငြင်းဆုံးကင်တွယ်ဖို့ဖိအားပေးခံနေရပါတယ်ဒီကြောင့် Michelle Quinn သတင်းပေးပို့ထားတာကိုကိုအောင်ကပြောပြပေးပါအောင်ရှင်
The message is quite clear. Do not come. The border is closed. The border is secure.
ရှင်းရှင်းလင်းလင်းပြောလိုပါတယ်မလာပါနဲ့နေဆက်ကိုစောင့်ချက်ပြေစုထားပါတယ်လို့အမိမေလုံကျော်ရေးဝန်ကြီး Alejandro Mayorkas ကပြောသွားတာပါ။အနည်း20အတွင်းအမေရိကန်တောင်ပိုင်းနေဆက်မှာအရေးအတွက်အများဆုံးနဲ့ရွှေပြောင်းဝင်ရောက်သူတွေရောက်ရှိလာချိန်မှာပဲ Biden ဆိုရကအခုလိုသတင်းစကားပါလိုက်တာပါ။ကယောဂကာလဖြစ်တာကြောင့်အခုလိုဝင်ရောက်လာမှုကိုလက်မခံနိုင်ကြောင်းဘိုင်ဒန်ဆိုရကပြောကြားထားပြီးတော့ရွှေပြောင်းဝင်ရောက်သူတွေမှာအများစုဖြစ်တဲ့တဦးချင်းဝင်ရောက်လာသူတွေနောက်ပြီးမိသားစုတွေကိုလည်းပြန်လည်နှင်ထုတ်နေပါတယ်။ဒါ့အပြင်လည်းမိဘမပါတဲ့ကလေးထောင်တဲ့ခြေကိုတော့ထိမ့်သိမ်းစောင့်ကြည့်ပေးထားတယ်လို့သတင်းတွေမှာဆိုရတဲ့ဒီကလေးတွေကိုထားဖို့တင့်တော်တဲ့အစားအုပ်တွေလည်းဘိုင်ဒန်ဆိုရကအပြင်းထန်ရှာဖွေနေတာပါလူဝင်မှုကြီးကြေးနဲ့ပတ်သက်တဲ့လုံထုံးလုံနည်းတွေကိုထရမ့်အစိုးရကဖျက်သိမ်းပြောင်းလဲခဲ့တာကြောင့်လည်းအခက်တွေ့နေရတယ်လို့ဆိုပါတယ်အမိမြေလူရွေးဝင်ကြီး Alejandro Mayorkas ကအခုလိုပြောပါတယ်
But we are rebuilding the system.
Nezaku Yolare Kaliru, Belu Tinding Tapi Mlesurago Savian Ned Cinema, Disney Kulungu, Pianbido Moman, Pisini Varelo, Tuga Piodorawa, the Cho Republic in Nigaro, Tamara Baitan Ye, Shino Piozagam and Nira Rijang, the Lucini Richo Filara Piedelu, Taupiaware, Colombian Shop Dure, Drue Mu, American Diayoma Jana JT, Mexico Maven Nijabu, Trump Suyaga Chamatara Gule, Sonda Mesupiro, Biden Suyaga Piotarawa, Eri Muarari Jang, Honduras, Guatemala Ne, the Channing and Adure in American Pidanzugo, Wiapo, and Dapisi Gelu Suare, Republican Aludo, Michael McCauga, Agulupioare.
It's going to get worse. It's going to get a lot worse. Springtime, summer.
More ထိန်းသိမ်းထားတာဝါလွန်ခဲ့တဲ့သတင်းပတ်တုန်းကတော့ထိန်းသိမ်းကြီးဟာတုံးကူဖွင့်လက်ခဲ့ပေမဲ့နောက်ထပ်ရောက်လာတဲ့သူတွေကိုထားမဲ့ကြီးရီဘယ်နေရာမှာဖွင့်လှစ်ပလဲဆိုတာပြောဖို့ကတော့တာဝန်ရှိသူတွေကငင်းဆန်ခဲ့ပါတယ်ခင်ဗျာ။ကိုအောင်ပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ CRPHကခံထားတဲ့ကုလသမဂ္ဂအထူးတန်တမန်ဒေါက်တာဆာဆာရဲ့ဇာတိမတူပီမျိုးရဲ့လက်ရှိအခြေအနေတွေစစ်အာဏာသိမ်းမှုစန့်ကျင်ကန့်ကွက်ပြီးဒီမိုကရေစီရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေတနည်းမဟုတ်တနည်းရှိနေလို့မဲ့လို့ကိုယ်တိုင်ပါဝင်နေသူတူကဗီအိုအေကိုပြောပါတယ်။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ
CRPHကခံထားတဲ့ကုလသမဂ္ဂအထူးတန်တမန်ဒေါက်တာဆာဆာရဲ့ဇာတိမတူပီမျိုးရဲ့လက်ရှိအခြေအနေတွေအကြောင်းအမိမထုတ်ဖော်လို့သူမြုပ်ခံဆန္ဒပြသူတူကိုကိုကြော်ကြော်တင်ရဆက်သွယ်မိနေထားပါရဲ့ရှင်။မတူပီမှာအခုလက်ရှိအခြေအနေတွေကဘယ်လိုရှိနေပါသေးလား?
ဟုတ်ကဲ့ဆိုတော့ဒီစစ်တပ်နဲ့ရဲကနေပြီးတော့သူတို့ဖြိုခွဲတာကရောဘယ်လောက်ပြင်းပြထန်ထန်ဖြစ်ခဲ့ပါလဲ။ဟုတ်လက်ဆက်ရှိသွားရင်လက်ဆက်ရှိအနေမှာကျွန်တော်နောက်ဆုံးပေါ့နော်ပထမဆုံးနဲ့နောက်ဆုံးအနေမှာကျွန်တော်ဖြိုခွဲတယ်မြင့်ရေဘုံနေကြည့်တယ်ပြီးတော့ကျွန်တော်နံပါတ်2နေနဲ့လိုက်ရိုက်တယ်ပေါ့နော်။အဲ့ဒါကိုရှိတယ်။ဒါပေမဲ့အဲ့ဒီတော့ကဖမ်းခံတာတော့မရှ
ဆုံးတာမျိုးတော့မရှိခဲ့ဘူးပေါ့နော
်မရှိဘူးဟုတ
်အဖမ်းခံထားရတာကအခုချိန်ထိဆိုရင်ဘယ်လောက်ထိများရှိနေပါပြီလဲ
အဖမ်းခံတာတော့9ယောက်ရှိတယ်ဒါမဲ့သူတို့တော့ဒီဟာလူကြီးတွေပဲနော်ဒါလက်မလက်ပါရေးပြပါတိုင်းဆရာကြီးကပြန်ပြီးတော့ဟိုတိတ်တုန်ပြီးတော့သိထားပြီးတော့ပြန်လွတ်ပြီးပါလဲဟိုတည့်ရတည့်ရလိုက်သူတို့ဟိုထုတ်ထားပြီးတော့အဲတော့ပြန်ဆက်ပြီးပါလဲ
โอเคဒီနောက်တစ်ခါဒီအကြမ်းမဖက်အာဏာပိဆိုင်ရေးလှုပ်ရှားမှု CDM ပေါ့ CDM လှုပ်ရှားမှုကရောအဲ့ဒီမတူဘူးဘက်မှာဘယ်လောက်ထိအောင်မြင်ရှိနေပါလဲခင်ဗျာ
ဒီပေါ်လို့ဒီ7ရက်နေ့ထိပေါ့မတ်လ7ရက်နေ့ထိစီးရင်ကျွန်တော်ဒီတာကောက်တဲ့ဟိုအရာဆိုလဲကျွန်တော်6900ခိုင်နှုန်းထိရောအောင်မြင်မှုရှိပါတယ်ဟု
တ်အခုအချိန်ထိလည်းပဲဒီ CDM လှုပ်ရှားမှုကတွားနေတော့ပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့တော့ဒီပညာရေးတွေတော့လုံးလုံးဆက်ပြောင်းချုံနေအတူဝင်လာတာတွေလည်းရှိသေးတယ်ဒါတချို့ဆိုတော့ပြန်ထက်တဲ့ဌာနတွေလည်းတယောက်ဆက်နှစ်ယောက်ဆက်အဲ့လိုမျိုးတွေတော့ရှိပါတယ်ဒါမှပြန်ပြအနေနဲ့ဆိုတော့လုံးလုံးဆက်ကျွန်တော်6900ခန့်လုံးထိတော့ရှိပါတယ
်ဟုတ်ကဲ့ဆိုတော့မျိုးပေါ်မှာဒီအုတ်ချုပ်ရေးရန်တရားပေါ့နော်လုပ်ငန်းလေပတ်နေတာမျိုးတွေရှိနေပြီလား
ဟုတ်ကဲ့ဒီအုတ်ချုပ်ရရင်လည်းတော်တော်များများတော့ဒီမှာဟိုတော့မြင့်မဲ့ခရိုင်ဆိုပြီးတော့ရှိရဲ့ဒီဟိုဝန်ထမ်းရပြ၄၀တော်ရှိရဲ့အဲ့ထဲမှာဟိုစီရင်ဝင်မဲ့ဝန်ထမ်းတွေ59ရာခိုင်နှုန်းလောက်ပဲရှိပါတယ်ဟုတ်ဒါကြောင့်ဒီမှာနည်းနည်းဒီခရုံးပိုင်းမှာဒါစီရင်ဝင်မဲ့
အပိုင်းအားနည်းမှုရှိရပြီးတော့အခု39ရာခိုင်နှုန်းလောက်အကုန်လုံးဟိုရာကြီးရက်ဆိုင်ခံရပြီးအလောက်ကနေဟုတ်ကဲ့ကျွန်တော်တို့ဒီဘက်မှာသတင်းတွေကြားတာကဒီချင်းပြည်နယ်ဘက်ကနေပြီးတော့အိန္ဒိယဘက်ကိုထွက်ပြေးတဲ့လူတော်တော်များများရှိတယ်လို့ကျွန်တော်တို့သတင်းတွေမှာတွေ့ရတယ်အဲ့ဒီဘက်ကထွက်ပြေးသွားတဲ့လူတွေနည်းနည်းပဲကျွန်တော်တို့ဟိုအင်တာဗျူးလုပ်ထားတာတွေပါတယ်ကျွန်တော်တို့ရှိတယ်တွေ့ ဒီကိုးစေကြောကြောဆိုတာကခုနပြောတဲ့ရဲတပ်ဖွဲ့မိသက်တပ်ဖွဲ့အပြင်တခြားလူတွေပါပါတာပေါ့နော်ဟုတ်ကဲ့ဒီတော့ဝဲအဖွဲ့မှာပါတယ်လို့ပြောစီဒီအမ်လို့ပြီးတော့ဒါပေမဲ့သူတို့အစိုးရနဲ့ရှိရပေါ့တချို့ဆိုတော့အလိုမျိုးမိသားစုလိုက်ပေါ့ဖြစ်ပြီးသွားရတယ်ဒါပေမဲ့တင်းဆောင်သွားလိုက်ရှိတယ်ဟုတ်ခုနကပြောရလေပူရှင်းအောင်လို့ခုနပြောတဲ့အခြေအတွက်ထဲမှာဒီရဲတပ်ဖွဲ့နဲ့မ
တော့ဒီတမျိုးနယ်လုံးဆိုရင်တော့လာလည်းဒီမှာရှိရရတပ်ပွဲမတက်နိုင်ရဲ့ဒီဟိုမြန်ဒီမြန်မာရှိရမယ်အကုန်လုံးပေါင်းမယ်ဆိုတော့ဟုတ်တယ်32ရဲ့မတက်လို့ဆိုတော့ဝါသမန်ရောက်ရှိမယ်ရတပ်ပွဲလို့ဆိုတော့ဒီမြန်မာနယ်အနေဒီလောလောဆယ်ဟိုအင်းရတော့ပဲအကုန်လုံးသူတို့ရတဲ့တခါတည်းဆက်ပြေးသွားပြီဟုတ်
မတူပီတမျိုးနေတဲ့ကိုပဲခုနရဲတပ်ဖွဲ့ဝင်ရေပြက50ကျော်အိန္ဒိယဘက်ကိုထွက်သွားတာပေါ့
ဟုတ်ဟုတ်ဟိုလာလန်ပြည်ကတော့သူတို့ပြောတာတော့26ယောက်ရှိတယ်လို့ပြောတယ်အဲဒီရဲတပ်ဖွဲ့ကတိုင်အဲဒီထဲမှာ22ယောက်ဟာကိုသူတို့စီရင်လုပ်သွားတယ်ပေါ့စီရင်လုပ်ပြီးတော့အိန္ဒိယကိုတခါတည်းနဲ့သူတို့တူးဆောင်သွားတယ်ဟုတ
်အဲနောက်ကျန်တဲ့ရေပြက်ကရောဘယ်မျိုးတွေရလဲ
ကျန်တဲ့ဟာတော့မတူပီမှာလူစံကသူတို့ကိုအရာသိကြတော့မသိတော့တာသူတို့ခမန်းချေကြတာ55ဦးလို့ပြောတယ်55ဦးထဲမှာဒုက္ခရောင်နဲ့မြုပ်နေပေါ့ဒါသူ CDM လောက်တာဆိုတော့32ဦးလို့ကျောင်းဒီမှာသိရှိပါရဲ့ဟုတ်
ဆိုတော့ဒီမျိုးလူတို့ပေါ့လေမျိုးရဲ့တာမန်လူတို့ပေါ့ဟလာနေရင်တော့ဆိုရင်နေတူကဆန္ဒပြဖို့ရှိခဲ့မယ်လက်မောက်ထဲဆန္ဒပြတာတွေရှိမယ်အခုဆိုလည်းပဲတယောက်ကြားဆန္ဒပြတာတို့ခုနလိုအတန်တိတ်ဆန္ဒပြတာလို့ဟလာညဘက်ဒီမှာညသပိတ်လောက်တာတို့အဲ့လိုမျိုးတွေရှိတယ်ဆိုတော့မျိုးလူတို့ရဲ့ဒီဆန္ဒပြဖို့တွေပေါ့ထောက်ခံမှုကရောဘယ်လိုရှိပါလဲ
တော်တော်များများတော့ဟိုထောက်ခံပါလေဒါနဲ့လေမျိုးလို့ဆိုအချိန်လေးကဒီကနည်းနည်းရေနှောကချက်ချင်နေပေါ့ဒါအတက်ကြီးပိုင်းလို့ဆိုနေတဲ့အစိုးရလေတွေရှိရဲဒါတော့အမှန်တမ်းပေါ့နော်သူတို့ကသူတို့ဆန္ဒပြပြပြချင်တော့ဒီတိုင်းလေငင်းစီချင်တာပေါ့ဒါပေမဲ့လူတွေကတော့တော်တော်များများအလူရောငင်းချင်တာသူတို့လက်မခံဘူးလက်မခံတယ်သူတို့ကရတဲ့နည်းနဲ့သူတို့ဒီတိုင်းမျိုးတော့ဆိုဆန္ဒထောက်ထုတ်ကြပါတယ်ဟုတ
်ဟုတ်ကဲ့နောက်ကျွန်တော်သိထားတာတစ်ခုကအခုဒီပြည်တော်စုလွတ်တော်ကူစားပြုကော်မတီပေါ့ CRPHCRPH ကနေပြီးတော့ကုလသမဂ္ဂအထူးတန်တမန်အဖြစ်ခန့်ထားတဲ့ဒေါက်တာဆာဆာကမတူပီဇာတိလို့ကျွန်တော်သိထားပါတယ်အဲ့ဒါဟုတ်ပါလား
ဟုတ်ပါတယ်ဟုတ်မတူပီမြို့နယ်ဆရာလည်းလည်းပြည်မြို့ဟိုဇာတိပါဟုတ်
ဟုတ်ကဲ့ဆိုတော့ဒေါက်တာဆာဆာနဲ့ပတ်သက်ပြီးတော့ရောဒီမတူပီမှာရှိနေတဲ့လူလူရဲ့အမြင်သဘောထားကဘယ်လိုရှိပါလဲခင်ဗျာ
ဟုတ်ကဲ့ဒီလူကတော့အပြည့်အဝထောက်ခံပါတယ်ပြီးတော့ယုံကြည်လဲယုံကြည်ပါတယ်ဒေါက်တာဆာဆာပေါ်မှာပေါ့နော်သူဟိုနိုင်ငံတကာမှာလှုပ်ဆောင်ဖို့ပေါ့သူအကုန်လုံးပြောင်းလဲချက်အကုန်လုံးရှိကြပါတယ်ဟုတ်
စစ်တော်တဆဆာကိုဘလူသူတို့ကနားလဲထားကြပါတယ်မျောလင်းကြတယ်ယုံကြည်ကြတယ်ဆိုတော့
ဟုတ်ကဲ့ဒီအခုလောက်ဆောင်နေတဲ့အပေါ်မှာတော့ဆောက်ဆောင်နိုင်တယ်လို့ယုံကြည်ကြပါတယ်ဟုတ
်ဟုတ်ကဲ့ဟုတ်ပြီတော့ဒီမတူပီအပြင်မတူပီအနီးသားပတ်ဝန်းကျင်ဒေသတွေနောက်ချင်းပြည်နယ်ရဲ့တခြားဒေသတွေအခြေအနေကိုရောဘာတွေများသိထားပါလဲ
ဟုတ်ကဲ့လောလောဆယ်ပေါ်အခြေအနေနည်းနည်းဒီလူဆယ်ကိုရဲ့ချက်တဲ့ပုံမှာတော့ကျွန်တော်နည်းနည်းအားနေတာတော့ရှိတယ်တခြားမြို့နယ်ကြီးနဲ့ဟိုကိုရဲ့ချက်တာနည်းနည်းကျွန်တော်အားနေမှုရှိရဲ့အင်တာနက်ဝိုင်းလည်းမရတော့ဘူးဆိုတော့ဒါကျွန်တော်တခြားမြို့နယ်တော့အဲ့လိုမျိုးချက်တာမရှိသေးဘူးခင်ဗ
ျဆိုတော့လက်ရှိမှာဒီမြို့ပေါ်မှာရဲကစီဗီယံလုတဲ့လူတွေပါတယ်ဆိုတော့ရဲအင်အားကရောထပ်ဖြည့်ထားတာရှိပါလား
ရဲရင်အားတော့ထပ်မတက်ပြီလာတော့ပြီးသေးရသေးတယ်ဒါပေမဲ့ပြတ်တော့ထပ်ပေါ်ဘလောကမြေမဲ့ဖာနေလဲမနေ့ကတော့စစ်ဟိုစစ်ကားမရှိပါလားမရှိမပြန်ပြီးတော့အားဖြည့်ရတော့ညီနေရပါလေဟုတ
်ဟုတ်ကဲ့လက်ရှိမှာဆိုရင်မျိုးပေါ်မှာစစ်တပ်အင်အားချထားတာရေတွက်ဘယ်လောက်ရှိမယ်လို့ခန့်မှန်းပါလဲ
ဟုတ်ဟိုတော့အစ်တပ်မျိုးပေါ်မှာတော့ဟိုတရားတကျော်တော့ရှိမယ်ဆိုလဲလို့အဲ့ရင်းထဲမှာဘလောက်အဲရှိမလဲအဲရင်းဆိုရတဲ့မှာဒီခလာရ140နဲ့ခမာရ340ရှိရပြီးတော့ဟိုဒီမတူပြီးအခြေချပြပြဟာရုံးရှိတယ်ဆိုတော့အဲ့ဒီတက်တဲမှာတော့အဲအားဘလောက်လောက်ရှိမလဲတော့ခမန်းလို့မရဘူးဒါပေမဲ့ဒီတော့ဘုံဒလာခမာဆောင်မှာတက်ချထားတာရှိရပြီးတော့ဖေးကိုဝင်းထဲမှာတက်ချထားတာရှိရဟုတ်တရားတော့ကြော်မယ်ထင်တယ်ဟုတ်ဦးရတော
့ဟုတ်ကဲ့ခင်ဗျဆိုတော့အခုကအလားပျောက်ကြားဆန္ဒပြပွဲတွေရှိတယ်တဲ့ရင်ကလည်းပဲတူပြီးခြားထားရဲဆိုတဲ့အခါကျတော့ကိုယ်တိုင်လုံနေသူတယောက်အနေနဲ့ဒီလှုပ်ရှားမှုပေါ့နော်ဒီဆန္ဒပြပွဲတွေဒီလှုပ်ရှားမှုတွေနောက်အလားတောက်ဆူနေတာတွေအောင်မြင်မလားအောင်မြင်မှုရမလားဟလားကိုလူကျင်တာဖြစ်လာမယ်ဒိုင်းဒီပြန်ပြီးတော့အပြောင်းလဲဖြစ်သွားမယ်လို့အဲ့ဒီလိုယုံကြည်ပါသလားညှော်လင့်ပါသလားခင်ဗျဟု
တ်ကဲ့ကျွန်တော်တရားရခိုင်တော့ပြီးွားယုံကြည်ပါတယ်ဒါကြောင့်ဒီမြရရတဲ့မိရဲ့တွန်းလာမယ်ဆိုတော့ကျောင်းလူချင်းနဲ့ပန်းတိုင်ရောက်မယ်လို့ဟောပြောနေပါလေ
ဒီတခြားမြည်ပြန့်ပေါ်နော်ကျွန်တော်မြည်ပြန့်လို့ပြောတာကတော့ချင်းကတော်မွန်ဒေတာတခုဖြစ်တယ်ဆိုတဲ့အခါကျတော့ဒီမြည်ပြန့်ဒေတာတွေမှာဖြစ်နေတဲ့ဟာတွေနဲ့ပတ်သက်လို့တည်နေလူရနေပါရဲ့လားဗာတွေဖြစ်နေတယ်ဥပမာဆိုကြပါစို့ကျွန်တော်တို့မန်လေးမှာရန်ကုန်မှာဟလာတခြားမကွေးမုံရွာစသဖြင့်အဲ့လိုနေရာတွေမှာဖြစ်နေတာနဲ့ပတ်သက်လို့ရောဟိုတည်နေရပါခင်ဗျဟ
ုတ်ကဲ့တော့ဟိုမန်းလေးရကူမှာရှိရတယ်ဖုန်းလုံးနဲ့လည်းဖုန်းအချိတ်ဆက်တော့ရှိပါရဲ့ဒါသူတို့ဆရာနေစက်ဆက်တကားအရင်ရောက်တာတော့တော့တခါလေးကြိုက်တော့ရေဒီယိုနဲ့နားထောင်ပြီးတော့ကြားရတာလည်းရှိပါရဲ့ဟုတ
်ရေဒီယိုဆိုတော့ဘယ်လိုသတင်းဌာနတွေကိုနားထောင်တာပါလဲခင်ဗျာ
ဟို RFA VOE ဟိုလိုင်းတွေပေါ့နော်အဲတော့နားထောင်ဖြစ်ပါတယ်ဟုတ်ည7နိုင်တိ10ပဲအဲ့လိုမျိုးမှာတော့နားထောင်ပါလေဟုတ
်ရေဒီယိုကရောအဲ့ဒီမှာကောင်းကောင်းနားထောင်လို့ရပါသလားရေဒီယိုလိုင်းမိပါသလားခင်ဗျာ
မိပါတယ်ဟုတ်ရပါတယ
်ဆိုတော့အခုကအင်တာနက်ကအများကြီးဖြတ်ထားခံရတယ်ဆိုတော့လူသူရဲ့သတင်းအချက်အလက်ရနေတဲ့အဓိကသတင်းရင်းမြစ်တွေကဘလူနေရာတွေကနေသတင်းအချက်လက်ရနေတာပါလဲ
ဟုတ်တော့ဒါဒီမြို့ကရောတော့မဒီမြို့ကကျွန်းကျွန်းလေးလို့ပြောရမှာပေါ့နော်ဒါတယောက်နဲ့တယောက်ကုန်လုံးသိနေရဲ့ဆိုတော့အားကျောအော်ဖုန်းနဲ့တော့တရားကြည့်ပြအောင်အလိုမျိုးတရင်ပေးရတော့အလိုမျိုးရှိရပြီးလူချင်းတွေ့ရချင်းပြောတာအလိုမျိုးကြီးတိကျရှိပါတယ်ဟုတ
်နိုင်ငံတွင်းတခြားဒေသတွေမှာဖြစ်ပြနေတဲ့အခြေအနေတွေကရေဒီယိုကတဆင့်သိရတာလားဒါမှမဟုတ်တခြားဒေသတွေကိုဖုန်းဆက်ပေးပြီးတော့မှသိရတာပါလား
မကျုပ်ပြမတော့ကျုပ်ဖုန်းနဲ့အရင်ဆက်တယ်လေသိရတော့ညနေပိုင်းတွေမှာကျုပ်ရေဒီယိုနားထောင်ဖြစ်ပါတယ်ဟုတ်ဒီကတော့ဖုန်းနဲ့တော့ဆက်နေဆန်းဆက်ဆက်ပြီးတော့တို့ချို့တို့wifi တော့လည်းလူရရှိရပါအဲသူတို့စီမှာဟိုဒီလက်ဒီပါနိုင်ငံရဲ့ချင်းလူဒီပါမှာဘယ်လိုမျိုးတရင်တွေဆက်နေပြီးဒီဒီဒီမှာဘယ်လိုမျိုးချင်းလူရှိရဆိုတော့ဖုန်းနဲ့ပဲသူတို့အရင် plan လေးကအဲ့လိုမျိုးရှိပါတယ်ဟုတ
်ဟုတ်ကဲ့ပါခင်ဗျာဖြေဆိုပြီးတော့သူပဲကျေးဇူးတင်ပါတယ်ဘေးရန်တွေကင်းပါစေခင်ဗျာ
ဟုတ်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်ကိုကျော်ကျော်သိန်းဆက်တယ်မင်းမြန်ထားတာပါရှင်ကျမတို့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ Internet စာမျက်နှာ burmese.voanews.com တို့မှာလည်းအခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနှာဆင်နိုင်ပါတယ်။ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးစာရေးသားလိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင်။
American Soya ye tabora ne abo go tin pya ba lo ni shin.
The illicit drug trade remains one of the most pernicious threats to U.S. public health and security, as well as to international
security. The Yamawin Muye Sewa Mangu Muha, American Tirang Suye Duru Jamma Yin, Longjong Yi Tuatamaka, Nanganaga Tinye Yi Tuapa, Diga Chare, Suyazong Chincha Murima, the Kuu Tishini Zepare Lu, American Nanganjai Tana, Pyogwen Apogu, Net Price of Yolai Pare. American Nanganjai Wunji Tana, Macha Digin Mawe, Tokyan like the Sien Kanza Dema. About when Muye Sewa Manko Muri, Daiche, Joban Murio, Desi Popia Tabare. Natana said, Dinne, Nangaga, Muye Sewa, Tencho, Mahabuha, Sien Kanza Maro, Muye Sewa, Welu, Ane, Jaulu, A, Shocha, Yejibo, Leta Popia Tadalu, Seswe Dureo, Guda Muri, Domiamo, Le Popia Tabare. Natana said, Dinne, Majongayare, Jimare, Senko Murija, Muye Sewa, Daiche, Yala Dima, Dejari, Le Jongayare. Ubama Nene, American Mapati Chichare, Colombia Ne Peruna Yanima, Kuka Saikyoiha, Sanjay Chu of Nita Kerava. Atika Soying Are Nangani Remat Kupa when Chita Mexico Ha Soyle, American Tempore Pinchu, Fentanyl Ne, Sejuazi Tolo Yanni at Ku Pieshini Zepare. Venezuela Nangamaro, Maduro Tiamo Win, Soya, Chimpia Chasahu, Siman Kangwehu, Ane Jetty Chow, Muye Sewa Manku Mune. The Cha Ubri met Longania, Wingwidu, Atani Yavare. The young Nangan, Yipia Kanare, Taruja City, Miao Miao Yang Mujau, Yamananga, Sejuazi, Tolo Muri, Dola Yaga, Ashane, Jonanganu, Jana Muri, Le Domian Lagerava. Fentanyl Ne, Sejuazi, Tolo Yama, Atomjude, Taruja City, Utencho Yama, Bobiro, Tete Jajua Bawemule, the young Nangan, American Pitanzua, Taiton Tavare.
The United States recognizes that political will is the most important determinant of success in a global fight to achieve a reduction in drug production, and we will remain committed to working with like-minded governments to reduce illicit drug flows and drug use.
Muye Sewa Tolo Muri Shou Cha Ye, Kabata Wan Jo Wan Yama, Aumye Mu Yabu Ha, Nengen Ye San Da Shibu, Ye Jizong Pie Chao, American Jirang Zua Lekan Tabi, Muye Sewa Pian Nan Muri Ne, Atong Ju Muri U Shou Cha Nan Ye Dwe, Saitu Godu De Cha Asuyari Ne, Let Dwejo Bambu Le, Seller than Nathan Chataze Chipare Lule, American Nanganjai Wunji Tana, Yogoya Pogu, Net Price Car, Yosu Gejau Maknya.
American Suya at the Borani Abogu can sell the Pirashi.
The Russian Okuna Sini Jaraga, few Americans and Bodo Hunim in a Pine Season Ube Chipare, Digninia by Gunai Gwegani Senai T. Tolome Season Ego. ไลน์โลมีเตอร์29.90ก็90ลูกนี่ไล่ละมีเตอร์ที่90ลูกนี่ทุกเรื่องไปตามมาဖြစ်ပါတယ်အခုတော့ဒီကနေ့မနေ့ပိုင်းတွေ့သတင်းချင်းချုပ်ကိုမှတ်တင်ထိုက်ကပြောပြပေးပါရှင်မြန်မာနိုင်ငံဆီအနာတိတ်မှုနောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့တေးဆုံးရတဲ့ကလေးငယ်အနည်းဆုံး23ဦးရှိပြီလို့ကုလသမဂ္ဂကလေးတငယ်ရန်ပုံငွေအဖွဲ့ UNICEF ကမန္တလေးကအသက်9နှစ်အရွယ်မင်းကလေးငယ်အပါအဝင်ကလေးငယ်20ကျော်ရှိကြောင်းကလေးလူငယ်ဆောက်ရှောက်မှုပေးနေတဲ့ Save the Children နိုင်ငံတကာအကူအညီပေးရေးအဖွဲ့ကလည်းအင်္ဂါနေ့မှာပြောပါတယ်အနာဒိတ်စစ်တပ်ကဖန်ထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုဒီကနေ့မတ်လ20ရက်ပုတ်ထူးနေ့မှာတရားရုံးကြားနာဖို့ရည်ချင်းရှိပါတယ် ဒေါက်ဆန်းစုကြည်ကိုပြစ်မှုဆိုင်ရာပုံမှန်၄ခုနဲ့ဆွဲဆိုထားပြီးနောက်ထပ်ပြစ်မှုဆိုင်ရာဆွဲချက်တွေထပ်တိုးဖို့အလားအလာရှိတယ်လို့ဒေါက်ဆန်းစုကြည်ရဲ့ရှင်းလင်းဥက္ကမောင်းစောကဗီအိုအေကိုပြောပါတယ်ဆေးအနာသိမ့်မှုစန့်ကျင်တဲ့နိုင်ငံတော်ဝန်ဆန္ဒပြပွဲတွေအပေါ်အနာရဲအဖွဲ့ကကြီးအစ်အုံပြုဆက်လက်ကြံဖက်ဖြိုခွင်းနေတာနဲ့အတူပဲမတ်လ20ရက်နေ့မန္တလေးမှာပြစ်ခတ်
စစ်သုံးပစ်ခတ်တပ်ဖြတ်နေပြီမယ်လို့လည်းနိုင်ငံတော်မှပုံစံမျိုးစုံနဲ့ဆန့်ကျင်ဆန္ဒပြနေကြပါတယ်မြမဆီယနာသိမ်းမှုအတွင်းတည်ဆုံးခဲ့ရတဲ့မြမပြည်သူတွေအတွေ့မီးထွန်းညီဆူတောင်းပွဲတရက်ကိုအိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာအင်္ဂါနေ့ကကျင်းပပါတယ
်။တရင်ချင်းချက်ကိုမတ်တင်ကြီးထိုင်ပြောပြပေးခဲ့တာပါရှင်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာက PJ Elliot ဖြစ်ပါတယ်။ VOA စီစဉ်ဒီကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။
တော်ရရှင်များနေတကွာမြမပြည်သူပြည်သားအားလုံးဘေးပရာကင်းကွာကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမများသတင်းအောင်ပါThis program.